to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2020ပြည့်နှစ်ဖေဖော်ဝါရီလ23ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32စနေနဲ့တနင်္လာနေ့မှာလိုင်းလမီတာ190 kHz 1595တို့ကနေတိုက်ရိုက်နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Bamis News ကနေပြီးတော့လည်းနားဆင်နိုင်ပါရှင်။ကျမခွန်ညိုပါ။ခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကုသညွှန်နဲ့တူချီလာပြသွားမှာဖြစ်ပါတယ်။နောက်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေပိုဆိုးလာနေတာကြောင့်ရောဂါစီးပိတ်ကျကိုအမြင့်ဆုံးအဆင့်ထိတိုးမြင့်ပြီးတော့သတ်မှတ်လိုက်ပါတယ်။အမေရိကန်မြောက်စုနေဗားဒါဖီနယ်မှာစနေနေ့ကချင်းပါခဲ့ဒီမိုကရက်ပါတီတွေအကျိုးရွေးကောက်ပွဲမှာတော့ဗမာထက်လွှတ်တော်မဲ့ဘာနီဆန်ဒက်စ်အနိုင်ရသွားပါတယ်။အီရန်နဲ့တူရကီနယ်စပ်မှာပြည်အား 5.8 အဆင့်ရှိတဲ့မင်းလည်းလောက်ခတ်ခဲ့တာကြောင့်တူရကီမှာ9ယောက်ထပ်မင်းသေဆုံးသွားခဲ့ပါတယ်ဒီလိုနောက်ဆုံးရဒေသတွေနဲ့နိုင်ငံတော်သတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
အခုညဆက်ပြီးနားဆင်ရမယ့်စီစဉ်တွေထဲမှာအမေရိကန်မှာအခြေချနေထိုင်သူတွေအနေနဲ့ကိုယ့်ရဲ့ဇာတိရင်းနဲ့ယဉ်ကျေးမှုတွေကိုနားလည်ဖို့အမှုပညာရက်နဲ့ကြိုးပမ်းမှုတွေအကြောင်းသတင်းလွှာတစ်ပုဒ်နဲ့အတူမြန်မာအရေးစွန့်ရက်မှာတော့အမေရိကန်မှာရွှေ့ပြောင်းခြေချခွင့်မြန်မာနိုင်ငံမှာကိုယ်လည်းကန့်တန့်လိုက်တဲ့စီမင်းအသေးချာနှစ်နိုင်ငံဆက်ဆံရေးထိခိုက်စေနိုင်သလားဆိုတာ
မြန်မာနဲ့အမေရိကန်နိုင်ငံဆက်ဆံရေးပြည်လည်ဖို့ကျွန်တော် resource တွေတော်တော်လိုအပ်နေတဲ့အချိန်မှာဒီလိုဖြစ်သွားတော့ဒီ long term
PACI မြန်မာအမေရိကန်လူမှုကူညီရေးအသင်းအမှုဆောင်ညွှန်ကြားရေးမှူးနဲ့ VOE ရဲ့တည်သက်မေးမြန်းခန်းအပြည့်အစုံကိုလည်းနားဆင်ကြရမှာပါနောက်ပိုင်းမှာစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေနားဆင်ရမှာပါရှင်အခုရင်ဆုံးတော့ထိတ်တန့်ရမြင်တဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညိုတို့ပြောပြပါမယ်ရှင်
တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုကူးစက်မှုတွေပိုဆိုးလာနေတာကြောင့်ယောဂသတိပေးချက်ကိုအမြင့်ဆုံးအဆင့်ထိတိုးမြင့်ပြီးတော့သတ်မှတ်လိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုထိန်းချုပ်နိုင်ဖို့အတွက်ကာကွယ်မှုတွေကိုမကြုံမလောက်အောင်စီစီမမလှုပ်ဆောင်သွားကြဖို့လည်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကတာဝန်ရှိသူတွေကိုတိုက်တွန်းလိုက်ပါတယ်။တောင်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေဒီနေ့ထပ်တိုးလာတာကြောင့်တောင်ကိုရီးယားနိုင်ငံမှာဒီဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဟာပိုပြီးတော့စိုးရိမ်စရာကောင်းတဲ့အခြေအနေကိုရောက်လာနေတယ်လို့တောင်ကိုရီးယားဝန်ကြီးချုပ်ချွန်ဆျော်ကျွန်းကဒီညပိုင်းရုပ်သံကနေတစ်ဆင့်နိုင်ငံလုံးကိုပြောကြားခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကိုထိန်းချုပ်နိုင်ဖို့အတွက်ဆိုးမျိုးတစ်မျိုးလုံးအဆောင်ကိုလှုပ်ဆောင်နေတယ်လို့လည်းသူကပြောပါတယ်။တောင်ကိုရီးယားနိုင်ငံမှာဒီနေ့နောက်ထပ်ရောဂါကူးစက်ခံသူက123ယောက်ရှိပြီးတော့ဒီထက်က123ယောက်ကဒေဂုမြို့နယ်နီးတဝိုင်းမှာဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံရဲ့ရောဂါခါကွယ်ထိန်းချုပ်ရေးဌာနကပြောပါတယ်။ဒါကြောင့်အခုဆိုရင်တောင်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူအရေအတွက်ဟာ956ယောက်ရှိသွားပြီဖြစ်ပါတယ်။ယောဂကူးစက်မှုတွေကြောင့်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့သွားမဲ့ခီးသွားတဲ့အနေနဲ့လဲအထူးသတိထားဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကခီးသွားသတိပေးချက်ကိုစနေနေ့ကထုတ်ပြန်လိုက်ပါတယ်။ယောဂမကူးစက်အောင်နေမကောင်းဖြစ်တဲ့သူတွေနဲ့မထီအောင်ရှောင်ကြဉ်ကြဖို့နဲ့လက်ဆေးကျဖို့ကိုတိုက်တွန်းထားပြီးတော့ခီးသွားသတိပေးချက်ကိုလည်းအစ်စ်နဲ့အဖြစ်သတ်မှတ်ထုတ်ပြန်ထားပါတယ်။ဒီနိုင်ငံမှာတော့ဒီနေ့နောက်ထပ်ယောဂကူးစက်ခံသူဟာ648ယောက်ခီးသွားပြီဖြစ်တဲ့အတွက်အခုဆိုရင်ယောဂကူးစက်ခံသူစုစုပေါင်းဟာ96,000ကျော်ရှိသွားပြီဖြစ်ပါတယ်။ဒါပြင်နောက်ထပ်98ယောက်သေဆုံးသွားတာကြောင့်သေဆုံးသူအရေအတွက်ကတော့1,442ယောက်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ။
ကိုရိုနာဗိုင်းရပ်စ်ကြောင့်မလို့ဂျပန်ကမ်းခြေမှာတိကျဆောက်ကြည့်ခံရတဲ့ Diamond Princess အပျော်စီးသင်္ဘောကြီးပေါ်ကနေပြီးတော့ယောဂပူမတွေ့ရတာကြောင့်ကန်ဆင်းခွင့်ပေးလိုက်တဲ့အမျိုးသမီးကြီးတူဦးစီမှာနောက်ပိုင်းကျတော့ယောဂပူရှိနေတယ်ဆိုတာကိုတွေ့ရတဲ့ကြောင့်ဂျပန်နိုင်ငံကနေပြီးတော့တီးပြူပါတယ်။ဒါကြောင့်မလို့ယောဂမဖြစ်အောင်လို့တိကျခွဲထုတ်ထားတဲ့လုပ်ငန်းစဉ်တွေရဲ့ထိရောက်မှုနဲ့ပတ်သက်လို့အတော်လေးတန်တရားဖြစ်လာကြပါတယ်။ခီးတဲ့23ကိုတေးကြကြစစ်ဆေးမှုမလုပ်ဘဲနဲ့ကန်ဆင်းခွင့်ပေးခဲ့တဲ့အတွက်ဂျပန်ကျန်းမာရေးဝန်ကြီးကဆူနိုဘူးကတောင်းပန်ပါတယ်။သင်္ဘောပေါ်ကနေပြီးတော့ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကကန်ဆင်းခွင့်ပေးခဲ့တဲ့အသက်60အရွယ်မျိုးသမီးကြီးဟာသူ့ရဲ့နေအိမ်ကိုယထားနဲ့ပြန်လာခဲ့ပြီးတဲ့နောက်တောက်ကြနေတော့ကိုပူချိန်တက်ပြီးတော့ဆင်းနေကြတော့သူ့မှာကိုရိုနာဗိုင်းရပ်စ်ရှိနေတယ်ဆိုတာကိုစမ်းသပ်တွေ့ရတယ်လို့ဒေသတာဝန်ရှိသူတူက EFP သတင်းဌာနကိုပြောပါတယ်။ဒါဆိုရင်တော့ Diamond Princess သင်္ဘောပေါ်ကနေပြီးတော့ကန်ဆင်းခွင့်ရခဲ့ပြီးတဲ့နောက်ကိုရိုနာဗိုင်းရပ်စ်ရှိနေတယ်ဆိုတာတွေ့ရတဲ့ပထမဆုံးခီးတယ်ဖြစ်ပါတယ်။ဒါကြောင့်မလို့ဒီသင်္ဘောကိုတိကျခွဲထားတာဟာထိရောက်မှုရှိရလားဆိုတာကိုယောဂဗီရာကြောင့်ညင်သူတွေနဲ့ဒေသတာဝန်ရှိသူတွေကမေးခွန်းထုတ်ကြပါတယ်။ကိုဗစ်တက္ကသိုလ်ပါမောက္ခတူကတော့သင်္ဘောပေါ်ကလူတွေကိုတိကျခွဲထုတ်ထားတာအချိန်နဲ့တူးတက်မှုရှိလာပြီမယ်လို့သင်္ဘောပေါ်ကဆင်းွက်ပေးလိုက်တဲ့သူတွေကိုလည်းအခြားသူတွေနဲ့မထိမတွေ့အောင်နောက်ထပ်အနည်းဆုံး14ရက်ခွဲထုတ်ထားပြင်တယ်လို့အကြံပြုပါတယ်။တင်မောကိုဖေဖော်ဝါရီလ9ရက်နေ့ကစလို့ကန့်ကတ်ခွင့်မပေးဘဲနဲ့တရားစောင့်ကြည့်ခဲ့ပြီးတော့အဲ့ဒီတင်မောပေါ်မှာပါတဲ့ခီးတယ်တွေကယောဂပူမတွေ့တဲ့ခီးတယ်980ဦးထက်မနည်းကိုဘူဒုံနေတုံးကကန့်ဆင်ခွင့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာမီအောင်စုနဘာရပြည်နယ်မှာစနေနေ့ကချင်းပါခဲ့တဲ့ဒီမိုကရက်ပါတီတွင်ကျူရေးကောက်ပွဲမှာတော့ဗမော့အထက်လွှတ်တော်မှဘာနီဆန်ဒက်စ်ကနိုင်ရသွားပါတယ်။အဲ့လိုနိုင်ရသွားတဲ့အတွက်ဘာနီဆန်ဒက်စ်ဟာကိုယ်စားလှယ်မဲ့အရေးအတွက်စုစုပေါင်းမှာထိတ်ကနေဦးဆောင်နေပြီးတော့ဒီမိုကရက်ပါတီတွင်သမရလောင်းနေရာအတွက်လည်းရှေ့ကနေဦးဆောင်နေပါတယ်။ CNN ကနေဖော်ပြတဲ့သတင်းဒီနောက်ဆုံးဖော်ပြချက်မှာတော့မေဆနာနယ်50ရာခိုင်နှုန်းလောက်ကိုရေးတွက်ပြီးချိန်မှာတော့ဘာနီဆန်ဒက်စ်ကကိုယ်စားလှယ်မဲ့စုစုပေါင်း46ရာခိုင်နှုန်းကိုရရှိထားပြီးတော့ဒုသမဟောင်းဂျိုးဘိုင်ဒန်က19.2 ရာခိုင်နှုန်းဆောက်သွန်းမြို့တော်ဝင်ဟောင်ပစ်ဘူတဂျက်က 15.4 ရာခိုင်နှုန်းနဲ့မက်ဆာချူးဆက်စ်အထက်လွှတ်တော်မှအလစ်ဇဘက်ဝါရန်က 10.3 ရာခိုင်နှုန်းရရှိထားတယ်လို့ဆိုပါတယ်။နေဗာဒါပြည်နယ်မှာဒီစနေနေ့ကလုပ်ခဲ့တဲ့ဒီမိုကရက်ပါတီတွင်ကျူရေးကောက်ပွဲဟာတတိယမြောက်ကျင်းပတဲ့ရွေးကောက်ပွဲလည်းဖြစ်ပါတယ်။ဒီတိုင်ငင်ကတော့ဒီအိုင်ဝါပြည်နယ်နဲ့နယူးဟမ်ရှယ်ပြည်နယ်တွေမှာကျင်းပခဲ့တာပါ။နေဗာဒါပြည်နယ်မှာကျင်းပတဲ့ဒီမိုကရက်ပါတီကျူရေးကောက်ပွဲမှာပွဲဟာဆိုရင်တခြားပြည်နယ်တွေနဲ့မတူဘဲနဲ့နေဗာဒါပြည်နယ်ဟာလူမျိုးပေါင်းစုံနေထိုင်ကြတဲ့ပြည်နယ်တစ်ခုလည်းဖြစ်ပါတယ်ပြည်နယ်လူကြီးရဲ့ထောက်ပံ့လောက်ကလူပြည်တွေဖြစ်ကြပြီးတော့စပိန်စကားပြောတဲ့လက်တင်နယ်ဘက30ရာခိုင်နှုန်းအာဖရိကနယ်ဘက10ရာခိုင်နှုန်းနဲ့အာရှနယ်ဘက10ရာခိုင်နှုန်းရှိတာဖြစ်ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံတွင်ပြည်ပခါမှာ2019ခုနှစ်အတွင်းမှာရသား3400ကျော်သေဆုံးခဲ့ရပြီးတော့9000နီးပါးထိခိုက်ဒဏ်ရာရခဲ့တယ်လို့အာဖဂန်နစ္စတန်မှာရှိတဲ့ကုလသမဂ္ဂအကူအညီပေးရေးမစ်ရှင်ကစနေနေ့မှာထုတ်ပြန်ပါတယ်သေဆုံးရတဲ့အထက်49ရာခိုင်နှုန်းကတာလီဘန်ဖွဲ့ IS အစိုးရအဖွဲ့နဲ့အခြားစစ်သေးကြောအုပ်စုတွေရဲ့လက်ချက်ကြောင့်ဖြစ်ပြီးတော့43ရာခိုင်နှုန်းကတော့ American ဥဆောင်တဲ့ညွန်ပေါင်းအဖွဲ့အပါအဝင်အစိုးရလူလာတဲ့အုပ်စုတွေလက်ချက်ကြောင့်ဖြစ်တယ်လို့ဆိုရတယ်။အာဖဂန်လက်နက်ကန်ပြည်ခါအတွင်းမှာရသား1000ကျော်ထိခိုက်ဒဏ်ရာမှုတွေရှိခဲ့ပြီးတော့အဲ့ဒီထဲသုံးဖို့တပုံဟာတည်ဆုံခဲ့ကြရတယ်လို့အရသာအကောက်ွယ်ပေးရေး2019ခုနှစ်ကုလသမဂ္ဂအစည်းအဝေးမှာအခုလိုဖော်ပြပါရှိတာပါ။လာမယ့်ဖေဖော်ဝါရီလ29ရက်နေ့မှာအမေရိကန်နဲ့တာလီဘန်တို့ကြားညီညာရေးသဘောတူညီချက်တရရလာဖို့လမ်းဖွင့်ပေးချက်အနေနဲ့9ရက်ကြာတက်ခိုက်မှုလျှော့ချရေးသဘောတူညီချက်အသက်ဝင်တဲ့အခုဒီစနေနေ့မှာပဲဒီအစည်းအဝေးလာထွက်လာတာဖြစ်ပါတယ်။လာမယ့်ဖေဖော်ဝါရီလ29ရက်နေ့နှစ်ဖက်သဘောတူညီချက်ရရဆိုရင်တော့အမေရိကန်ပြောင်စုအတွက်တော့အရှိအကျဆုံး18နှစ်ကြာစစ်ပွဲကိုအဆုံးသတ်လိုက်နိုင်မှာဖြစ်ပါတယ်။အခုလိုမျိုး9ရက်ကြာတက်ခိုက်မှုလျှော့ချရေးသဘောတူညီချက်ကိုကုလသမဂ္ဂအတွင်းမှုချုပ်ရောအာဖဂန်ကကုလမစ်ရှင်ကပါကျူးစုတယ်လို့ကုလမစ်ရှင်ရဲ့အကြီးအကဲဖီယိုနာဖရာဇာကပြောပါတယ်အရသာထိခိုက်မှုတွေကိုရော့ကျစေမဲ့အကြမ်းဖက်မှုရော့ကျရေးကြိုးပမ်းချက်တွေကိုကုလသမဂ္ဂအနေနဲ့ကြိုးဆိုပြီးတော့အာဖဂန်နစ္စတန်မှာပြပခစစ်ပွဲတွေအဆုံးသတ်သွားဖို့လိုလာတယ်လို့လည်းပြောဆိုသွားပါတယ်
ကျန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553တို့ညလိုင်းဒိုမီတာ25 kHz 1783တို့ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဤရန်နိုင်ငံမှာတောက်ချာနေကချင်ပါခဲ့တဲ့ပါလီမန်ရွေးကောက်ပွဲအတွင်းမြို့တော်အီရန်မြို့ကမဲဆန္ဒနယ်30စလုံးကိုသဘောထားတင်မာသူတွေအနိုင်ရသွားတယ်ဆိုပြီးတော့အီရန်ဆိုရပိုင်းရုပ်သံကဒီကနေ့မှာကြေညာပါတယ်ဒါပေမဲ့ဒီရွေးကောက်ပွဲမှာမဲပေးသူအရေးတက်ဘလောက်မဲပေးခဲ့ကြရဲဆိုတာကတော့အနာပိုင်ဒီဘက်ကထုတ်ပြန်ကြေညာခြင်းမရှိသေးပါဘူးဒီရွေးကောက်ပွဲအတွက်အီရန်ပါလီမန်ဥက္ကဋ္ဌဖြစ်လာမယ်လို့တော်များများထင်ကြီးပေးခံထားတဲ့အီရန်မြို့တော်ဝန်ဟာမိုဟာမက်ဘဂါကာလီဘတ်လည်းမဲအီအတွက်တိတိကျကျနှစ်တန်းနဲ့အနိုင်ရခဲ့တယ်ဆိုပြီးတော့အီရန်ရုပ်သံကပြောပါတယ်ဒီရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမဲ့ကိုစလေလောင်း 9,000 ကျော်ပယ်ခံရပြီးဝင်ပြိုင်နိုင်တာကြောင့်မဲဆန္ဒရှင်တွေအနေနဲ့ဒီရွေးကောက်ပွဲမှာရွေးချယ်စရာကိုစလေလောင်းနေတော့တိတ်မရှိခဲ့ပါဘူးအပယ်ခံရတဲ့ကိုစလေလောင်းနေတဲ့ကအများစုဟာသဘောထားပြောပြောင်းသူတွေနဲ့ပြည်ပြန်ပြောင်းလဲဝါဒီလည်းဖြစ်ကြပါတယ်ပဲခံရတဲ့သူတွေက90ဟာလက်ရှိအီရန်ပါလီမန်အမတ်တီတွေကဖြစ်ပြီးတော့သူတို့ကတော့ရွေးကောက်ပွဲကိုပြန်ကျင်းပဖို့အတွက်လိုလားနေပါတယ်ဒီနိုင်ငံရဲ့ရွေးကောက်ပွဲကော်မတီကတော့မဲဆန္ဒနယ်208ခုထဲက52ခုကမဲတွေကိုရေးတွက်ပြီးဖြစ်တယ်လို့စနေနေ့ကပြောပါရယ်။အီရန်ရွေးကောက်ပွဲတွေဟာလွတ်လပ်ပြီးတရားမျှတမှုမရှိတဲ့အတူရောက်ရွေးကောက်ပွဲတွေဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကတော့ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာဝေဖန်ထားပါရယ်ခင်ဗျာ။
အီရန်နိုင်ငံရဲ့အနောက်ချမ်းမှာတနင်္ဂနွေမနေ့ကလှုပ်ခတ်သွားတဲ့ 9.9 ပြင်းရရှိတဲ့ငလျင်ကြောင့်မလို့တူရကီနိုင်ငံထဲမှာတော့လူ9ဦးသေဆုံးပြီးတော့38ဦးဒဏ်ရာရှိသွားတယ်လို့တူရကီပြည်ထောင်ဝန်ကြီးကပြောပါရယ်။ငလျင်ဟာအီရန်မျိုးတော်ဒီခါမှာခင်ဗျငလျင်ဟာအီရန်မျိုးတစ်မျိုးဖြစ်တဲ့ကွေးမျိုးကိုဗဟုထားလှုပ်ကတ်တာဖြစ်ပြီးတော့တူရကီမှာရှိတဲ့ဗန်ပြည်နယ်အတွင်းကြေးရွာတွေကိုပါတရားမှုဖြစ်သွားပါရယ်။တရားရတဲ့သူတွေကိုစေုံပို့ထားပြီးတော့အဆောင်တွေပြိုကျတာကြောင့်ပိတ်မိနေသူတွေလည်းရှိတယ်လို့သိရပါရယ်။တော်တန်းတောင်တန်းထူထပ်တဲ့အဲ့ဒီနေရာကိုတော့ရေးပေါ်ကယ်ဆယ်ရေးအဖွဲ့တွေဆစ်လွတ်ထားပါရယ်။ငလျင်ကြောင့်မလို့အီရတ်က ဒီကမှာအီရန်မှာရှိတဲ့တောင်တန်းတွေဖြစ်တဲ့ကွတ်တောဒေသကကြေးရွာ50တုံးရွာကိုထိခိုက်မှုရှိခဲ့တဲ့အကြောင်းအီရန်ဆူရပိုင်အိုင်အာအန်ဒီဒရင်ထဏာကကြေးညာပါတယ်ဒေသကချို့ထိခိုက်မှုရှိပေမဲ့လို့စုစုဝဝပြင်းထန်တဲ့ဖြစ်တာမျိုးရှိမရှိဘူးတော့မပြောပါဘူးဥရောပမြေတဲ့ပြည်နယ်ဒေသငလျင်တိုင်းတားရေးစခန်းရဲ့တွက်ချက်ရဆိုရင်တော့ငလျင်အနက်9ကီလိုမီတာမှာလှုပ်ခတ်တာလို့သိရပါတယ်အဲ့
ကိုပေးနေတဲ့အကူအညီပေးရေးအစီအစဉ်တစ်ဝက်လောက်ကိုယမမရှိတဲ့ဟူတီသဘောင်တွေကတားမြစ်လိုက်ပါတယ်။ဟူတီသဘောင်တွေကသူတို့အနေနဲ့ယမန်နိုင်ငံကိုပေးနေတဲ့လူသားချင်းစာနာမှုအကူအညီတွေကိုပို့ပြီးတော့ထိန်းချုပ်နိုင်ဖို့အတွက်အခုလိုအတင်းကျပ်လှုပ်ဆောင်လာတာဖြစ်ပြီးတော့ပြည်ပကနေပေးနေတဲ့အကူအညီတွေကိုလည်းဘီလီယံနဲ့ချီပြီးချော့ချဖို့တောင်းဆိုလိုက်တယ်လို့ AB သတင်းဌာနကဖော်ပြပါတယ်။ AB သတင်းဌာနကကုလသမဂ္ဂအကူအညီပေးရေးဝန်ထမ်းတွေနဲ့သူတို့ရရှိထားတဲ့ဒီရုံးနှင်းမှတ်တမ်းတွေကိုကူကာပြီးတော့အဲ့လိုဖော်ပြခဲ့တာဖြစ်ပါတယ်။သဘောင်တွေဘက်ကတော့သူတို့ထိန်းချုပ်ထားတဲ့နယ်မြေတွေကိုအကူအညီတွေလွတ်လွတ်လပ်လပ်အားရှိမှရှိပေးဖို့အတွက်ခွင့်ပြုထားပေမဲ့အကူအညီပေးဖွဲ့တွေကတော့ပေးဖို့ငြင်းဆန်ထားတယ်လို့မှတ်တမ်းတွေနဲ့အင်တာဗျူးတွေကဖော်ပြနေပါတယ်ခင်ဗျာ
။တနင်္လာနေ့ညဘက်ထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ကိုသားညုံတို့ပြောပြခဲ့ကြတာပါရှင်။အခုဆက်ပြီးတော့နားဆင်ရမယ့်အစီအစဉ်တွေမှာတော့အရင်ဆုံးဒီအမေရိကန်ကိုရွှေ့ပြောင်းခြေချနေထိုင်သူတွေနဲ့သက်ဆိုင်တဲ့သတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးသွားမှာပါ။တခြားနိုင်ငံတခုကနေအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းလာတဲ့မိသားစုတွေမှာမွေးဖွားကြီးပြင်းလာကြတဲ့ကလေးတွေဟာသူတို့ရဲ့မူရင်းစင်မြစ်ကိုနားလည်ဖို့ကြိုးစားရလိမ့်ရှိပါတယ်။ဒီလိုလူငယ်တွေကြားမှာကမ္ဘောဒီးယားနယ်ပယ်အမေရိကန်နိုင်ငံသားအမှုပညာရှင်တယောက်ကတော့သူ့ရဲ့မူရင်းစင်မြစ်နိုင်ငံအဲ့ဒီနိုင်ငံကလူတွေယဉ်ကျေးမှုတွေအကြောင်းကိုနားလည်ဖော်ထုတ်နိုင်ဖို့သူ့ရဲ့အမှုပညာနဲ့ကြိုးပမ်းနေပါတယ်။ VOA သတင်းတောက်ချီထရာချက်ပေးပို့ထားတဲ့သတင်းလွှာကိုမက်ခင်ဖြူထွေးကပြောပြပါမယ်ရှင်။
Dad, I'm going to write a play.
ဂျာရောကမ္ဘောဒီးယားနယ်ပယ်အမေရိကန်သရုပ်ဆောင်ကော်လီယန်အုံးပါကမ္ဘောဒီးယားနိုင်ငံမှာခမာနီအစိုးရလက်ထက်တပ်ဖြတ်မှုတွေကနေဘေးလွတ်ရာထွက်ပြေးခဲ့ကြတဲ့မိသားစုဆွေမျိုးတွေကကော်လီယန်အုံးရဲ့ဖခင်ဖြစ်သူထံကိုစာရေးသားအကူအညီတောင်းခဲ့ကြတဲ့ဖြစ်ရပ်တွေကိုအခြေခံဆက်လန်းဖွဲ့ထားတဲ့ Letters from Home ပြဿတ်ကိုဖျော်ဖြေနေတာပါ
I began in 1979 and spanned over the next several years.
1989ခုနှစ်ကစပြီးတော့နောက်ထပ်နှစ်တော်ကြာတဲ့အထိပါပဲ။ကျမအဖေကအမေရိကမှာရောက်နေတော့ဒီကျန်တဲ့မိသားစုတွေကလည်းဒုက္ခတဲ့စခန်းထဲကနေပြောသူတို့ထွက်ခွာနိုင်အောင်လို့ကူညီဖို့ရေးလာကြတဲ့စာရေးပါရှင်
။ကော်လီယန်အုံးရဲ့ဖခင်ချီနရီအုံးဟာနိုင်ငံရာကလေးစားသီးနှက်ပြုစုစည်းတွေရထားတဲ့တရေးဆရာတစ်ယောက်ဖြစ်ပါတယ်။1964ခုနှစ်မှာဂီတပညာရပ်သင်ယူဖို့အတွက်အမေရိကန်ပြည်ထောင်စုကိုပညာသင်ဆုနယ်သူရောက်ခဲ့တာပါ။အဲ့နောက်1980ပြည်လွန်နှောင်းပိုင်းကာလတွေအတွင်းကမ္ဘောဒီးယားနိုင်ငံမှာကွန်မြူနစ်အစိုးရခမာနီကလူပေါင်းမတန်းနီးပါးဆက်ဖြတ်ခဲ့တဲ့တိုင်းပြည်အတွင်းအဆိုးအဝါဆုံးဖြစ်ရပ်ကြီးကိုလည်းသူမျက်မြင်ကြုံတွေ့ခဲ့ရပါတယ်။အမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်ခဲ့ပြီးတဲ့နောက်ပိုင်းမှာတော့ထိုင်းနိုင်ငံကဒုက္ခသည်စခန်းတွေစီရောက်နေတဲ့ဆွေမျိုးတွေနဲ့ချီနိုရီအုံးတို့အပြန်အလှန်စာရေးသားဆက်သွယ်ခဲ့ကြပြီးသူတို့အမေရိကလာနိုင်ဖို့အတွက်ကိုချီနိုရီအုံးကနီလန်းရှာကူညီပေးခဲ့တာပါ
After 40 years I buried the letter in the box it just upset me to read
နီလန်းရှာပြီးတဲ့နောက်ဒီစာတွေကိုတစ်တာတွေမှာပဲကျွန်တော်သိမ်းထားလိုက်တော့ဖတ်ရင်စိတ်မကောင်းဖြစ်ရလွန်းလို့ပါဒါပေမဲ့တပီးကော်ရီလန်ကဒီချင်းရှိတဲ့သုံးဆောင်တယောက်ဖြစ်လာတော့သူ့ကိုယုံကြည်စွာနဲ့စာရီးအပ်လိုက်ပါတယ်
။ Los Angeles မြို့မှာအခြေစိုက်တဲ့အသက်33နှစ်အရွယ်ကော်လီယန်အုံးဟာ California Santa Cruz တက္ကသိုလ်မှာတရုတ်ဆောင်အမှုပညာဘာသာရပ်နဲ့မဟာပွဲယူခဲ့ပြီးတော့ Critical Mass Performance နဲ့ Independent Shakespeare တို့လိုရုပ်ရှင်နဲ့ပြဇက်လုပ်ငန်းကုမ္ပဏီတွေမှာအလုပ်လုပ်နေပါတယ်။ဒါပေမဲ့အခုလိုကိုယ်ပိုင်ပြဇက်ဖန်တီးရတာမှာတော့လုပ်ငန်းကျွမ်းကျင်မှုနဲ့အတွေ့အကြုံရှိုံနဲ့တင်မလုံလောက်တော့ပါဘူး။ကန်စားချက်မျိုးစုံအများကြီးကြုံရတဲ့အကြောင်းကော်လီယန်အုံးကပြောပြပါတယ
် I felt overwhelmed
ဖြတ်တန်းရရဲ့ခီးကတော့တကယ်ဝမ်းနည်းစရာပါအဖေကအရင်တုန်းကအကြောင်းတွေတခါမှမပြောဘူးအခုတော့ဒီအခြေအနေကိုသူစူးစမ်းပြီးတော့ရင်ဆိုင်နေရတာမြင်တော့စိတ်မကောင်းဖြစ်မိရယ်လေကန်စားချက်မျိုးစုံတစ်ပြိုင်တည်းထဲခံစားရပါတယ
်ကော်လီယန်အုံးရဲ့ဖခင်သူ့ဆွေမျိုးတွေထံကရခဲ့တဲ့စာရီသူခန်းစားကြုံတွေ့ခဲ့ရတာတွေကိုအခြေခံပြီးတော့နောက်ခံရုပ်တံဖန်တီးမှုပေါင်းစုံအားဖြည့်ထားတဲ့တကူတော်ဖျော်ဖြေမှုဖြစ်တဲ့ Letters from Home ပြဿတ်ကတော့နှစ်နာရီလောက်ကြာပါတယ်ဒုက္ခတွေတွေရွှေ့ပြောင်းတွေနဲ့ဒီလိုမိသားစုတွေကြော်ဖြဲရတဲ့နာကျင်ကြည်ကွဲမှုစိတ်ဒဏ်ရာတွေကိုစကလုံးတွေတေးသချင်းတွေအကတွေနဲ့ပေါင်းဆက်တင်ဆက်တာပါ ဒီလိုပြဆက်မျိုးဖန်တီးရတာဟာသူအတွက်တော့မိသားစုတွေနဲ့ဖခင်ဖြစ်သူရဲ့မွေးရမည်အဲ့ဒီနိုင်ငံရဲ့သမိုင်းအမွေအနှစ်တွေနဲ့ဆက်ဆက်ခွင့်ရတာပဲလို့အုံးကပြောပါတယ
် As I started investigating the letters and as I started figuring out what my play was
ဒီစာရေးကြောင်းစပြီးတည်ရတဲ့အချိန်ပြကြက်ဘလို့ဖန်နေမလဲစပြီးတော့တွေးမိတဲ့အချိန်မှာဆွေမျိုးတွေနဲ့ဘဝတွေနဲ့ပြန်ပြီးတော့ဆက်ဆက်နိုင်မယ်ဆိုတဲ့အသည့်ဝင်လာပါတယ်ဒီပြကြက်ရဲ့ဇလန်းကတော့အဲ့ဒါပါပဲကမ္ဘောဒီးယားလူမျိုးတယောက်ဖြစ်ရတာအမှုပညာရှင်တယောက်ကမ္ဘောဒီးယားအမှုပညာရှင်တယောက်ကဘလို့လဲဆိုတာနားလည်စေနိုင်ပါတယ
်ဒီပြကြက်ကိုတော့အမေရိကန်ပြည်ထောင်စုတဝမ်းမှာအချိန်20ထက်မနည်းကိုရီးယားအုံဖျော်ဖြေခဲ့ပြီးပါပြီလာမယ့်ဆွမ်းလာကြရင်တော့ကမ္ဘောဒီးယားနဲ့ထိုင်းနိုင်ငံတွေမှာပါတွားရောက်ဖျော်ဖြေဖို့လဲစီစဉ်ထားပါတယ်ရှင
်ဆရာဆရာ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာမူကြမ်းတရက်ကိုပြည်အောင်စုဖြတ်တော်ကတင်သွင်းထားပြီးတော့အခုဒီရပိုင်းအတွက်မှပြည်သက်ဆွေးနွေးကြဖို့လဲရှိနေပါတယ်အနာရအနေဒီပါတီအနေနဲ့လွတ်တော်အတွင်းဖွဲ့စည်းပုံပြင်ဆင်ရေးကြိုးပမ်းချက်ဘယ်အထိခီးပေါက်နေပြီလဲအခုဒီချိန်ပြင်ဆင်ချက်မူကြမ်းကရောအများပြည်သူမျှော်လင့်သလောက်အထိဖြစ်လာနိုင်မှာမလားအခုအင်ကာနီညဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမိများလူရဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်ဒိုင်းလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီအီးမေးလ်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်view in မြန်မာပိုင်းရဲ့ဖုန်းနံပါတ်က0123923254ဖြစ်ပါတယ်။ email လိပ်စာက burmese@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သရရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။အခုမြန်မာရေးဆွေးနွေးခန်းအစီအစဉ်နားဆင်ခြင်းရောက်ပါပြီရှင်။မြန်မာနိုင်ငံကနေအမေရိကန်ကိုရွှေ့ပြောင်းချေချနေထိုင်ခွင့်ကတ်တက်လိုက်တဲ့အတွက်ဒီကိုရွှေ့ပြောင်းနေထိုင်ဖို့ကြိုးစားနေသူတွေအများပြားအခက်အခဲကြုံရပါတယ်။မြန်မာနဲ့အမေရိကန်ပြည်ထောင်စုဆက်ဆံရေးပိုပြီးတော့ပြေလည်ဖို့လိုအပ်နေတဲ့အချိန်မှာသမ္မတထရမ့်ကမြန်မာနိုင်ငံကိုပြည်ဝင်ခွင့်ဗီဇာကန့်တက်တဲ့နိုင်ငံတွေစီရင်တဲ့ထည့်သွင်းလိုက်တဲ့အတွက်ဒါဟာရေရှည်မှာနှစ်နိုင်ငံဆက်ဆံရေးကိုထိခိုက်စေနိုင်တယ်လို့ BACI မြန်မာအမေရိကန်လူမှုကွန်ရက်ရဲ့အသင်းရဲ့အမှုဆောင်ညွှန်ကြားရေးမှူးကပြောပါတယ်ဒီညွှန်ကြားရေးမှူးအလက်ဇာဘန်နင်းကိုဝါရှင်တန်ဒီစီမြို့ကဖူရီရုံးချုပ်မှာကိုစော်ဝင်းလိုင်းတွေ့ဆုံမေးမြန်းထားပါတယ်ရှင
်ကျွန်တော်တို့ကြားလာတာကဒီမှာရှင်ရလူကြီးရှင်ရဲမြန်မာပြည်သူတွေကိုနည်းမှုစူးစမ်းတယ်ဆိုတဲ့ညမှာပညာရေးကဏ္ဍလည်းအများကြီးပါတယ်ကြား
ဟုတ်ကဲ့
ပညာရေးရဲ့ပါဝင်ပတ်သက်မှုကဘလောက်ထိကြီးမားတယ်ကိုယ်လိုက်စားတွေလုပ်ငန်းတွေထဲမှာပြောပြလို့ရအောင
်ဟုတ်ကဲ့ပညာရေးနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့ community ကိုအကူအညီပေးလာတာဆက်နေရှိပါပြီအဲ့မှာကျွန်တော်တို့ program နဲ့ service provision ဆိုပြီးတော့ကျွန်တော်လှုပ်ဆောင်နေတဲ့အချိန်မှာအာဆက်လက်အနေနဲ့ကျွန်တော်တို့ပထမအရေးကြီးတဲ့အချက်ကတော့အောင်မြင်မှုအချက်ပေါ့လေအဲ့ဒါကတော့ college တက်မှုကပြီးခဲ့တဲ့ရှင်းနေမှာတရားမှာ40 300ခန့်လို့ရှိတဲ့နေရာမှာမနစ်ကဆိုလို့ရှိရင် 90 ခန့်လို့တက်သွားပါတ
ယ်။ဟုတ်ဒါကတော့အမေရိကမှာရှိနေတဲ့မြန်မာအတိုင်းအဝိုင်းပေါ့။
ဟုတ်ကဲ့
မြန်မာပြည်ထဲမှာရှိနေတဲ့သူတွေအတွက်ကောကူညီလှုပ်ဆောင်ပေးနေတာရှိပါပညာရေးအရာပဲဖြစ်ဖြစ်တခြားကဏ္ဍတွေရော
ဟုတ်ကဲ့ပထမဆုံးတော့ကျွန်တော်တို့ဒီအမေရိကန်နိုင်ငံနဲ့မြန်မာနိုင်ငံဆက်ဆံရေးဆက်သွယ်မှုကောင်းဖို့အရေးကြီးတယ်လို့ကျွန်တော်မြင်တယ်ဒါလို့ bilateral တနိုင်ငံနဲ့တနိုင်ငံအကြားဆက်ဆံရေးကောင်းဖို့လိုသလိုကျွန်တော်တို့ရက်ဖက်ကနေပြီးတော့မှလူထုအနေနဲ့ပါဝင်ကူညီဖို့လိုတယ်ဆိုတာကိုလည်းကျွန်တော်တို့တိမှတ်ပြုတယ်အဲ့မှာ BSCI ကဒီ policy conversation ပေါ့လေဒီအမူဝါဒပိုင်းဆိုင်ရာဒီ American ဆိုရနေပြီးတော့မှမြန်မာမှာထားတယ်မူဝါဒကောင်းအောင် constructive ဖြစ်အောင်ကျွန်တော်တို့မြန်မာနိုင်ငံအတွက်တမကားပဲနဲ့အမေရိကအတွက်လည်းကောင်းမယ်အဝင်းဝင်းအားလို့အတွက်ကောင်းတဲ့ဟာဖြစ်အောင်ကျွန်တော်တို့က advocacy ဝင်လာဖြစ်တယ်အမေရိကန်နိုင်ငံဟာဆိုလို့ရှိရင်ခုကျွန်တော်တို့3သိန်းလောက်ရှိနေတယ်မြန်မာတရားဒီ3သိန်းတွေကပညာလည်းရယူကြတယ် college degree တွေလည်းရကြတယ် business လုပ်တဲ့လူတွေလည်းရှိအမျိုးမျိုးနဲ့ဒီမှာအောင်မြင်နေကြပါပြီဒီအောင်မြင်နေတဲ့လူတွေနဲ့သူတို့ရဲ့ network ကိုပူပေါင်းပြီးတော့မြန်မာဘက်ကိုအဲ resource recycle ပေါ့လေဒီဟာကျွန်တော်တို့ဒီကျွန်တော်တို့ resource တွေကိုမြန်မာအတွက်ကျွန်တော်ဘယ်လိုပြတုတ်ချရမလဲဆိုတော့ကျွန်တော်တို့ဒီ mechanism system ကို design လုပ်နေပါတယ်အဲ့တော့အဲ့မှာပညာရေးလည်းပါတယ်ဒီလူမှုရေးလည်းပါတယ်ပြီးလို့ရှိရင် culture ဒီ
ရင်းချင်းမှုပေါ့
ရင်းချင်းမှုလည်းပါတယ် being a business ပေါ့ဒီ business investment foreign direct investment ရဲ့ commerce trading ဒီဟာတွေအားလုံးကကျွန်တော်တို့နိုင်ငံအတွက်အကျိုးပြုနဲ့အထူးတစ်ဖြစ်ဒီကျွန်တော်တို့ democratic lens ပေါ်မှာသွားနေတဲ့အချိန်မှာအရေးကြီးတယ်ဆိုပြီးမှဒီဟာကျွန်တော်တို့လှုပ်ဆောင်နေတာဖြစ်ပါတယ
်ဒီမူဝါဒရေးဆွဲနေတယ်ပြောတယ်အဲ့ဒါကောဘလောက်လောက်ဆိုရင် account ပေါ်ဒီမူဝါဒရေးဆွဲလို့ PC မလဲအကောင့်ထဲပေါ်တဲ့လုပ်ငန်းတွေဘယ်လိုစနိုင်မလဲ
ဒီမူဝါဒရေးဆွဲတယ်ဆိုတဲ့နေရာမှာကျွန်တော်တို့ကဒီအမေရိကန်နိုင်ငံနိုင်ငံချင်းဝင်ကြည့်ဌာနကိုကျွန်တော်တို့ဟိုတနည်းမှာ3ချိန်လေ့ကျင့်စသဖြင့်ကျွန်တော်တို့ဒီ recommendation ပေးပါတယ်ဆိုတော့ဥပမာအဖြစ်အခုကျွန်တော်တို့တွေးဆနေရတဲ့ peace process မှာရယ်ပြီးလို့ရှိရင်ကျွန်တော်တို့ခဏခဏပြောတာသူတို့စီမှာကျွန်တော်မြန်မာနိုင်ငံရဲ့ political ပြဿနာနိုင်ငံရေးပြဿနာတွေethnic conflict မှာပဲမူတည်တယ်ဒီ ethnic conflict ကိုကျွန်တော် resolve မလုပ်မချက်ကဒီနိုင်ငံရေးပြဿနာဖြေရှင်းနိုင်မှာမဟုတ်ဘူးဒီနိုင်ငံရေးပြဿနာဖြေရှင်းနိုင်ဖို့ကဒီ constitution နဲ့ institution တွေကိုကျွန်တော်တို့ပြန်လုပ်ဖို့လိုတယ်ဒီပြန်လုပ်ဖို့လမ်းစဉ်ရအကောင်းဆုံးကဒီ 21st century peace process မှာပဲဖြစ်တယ်ဒီလမ်းစဉ်အကောင့်ထက်ဖို့ဖို့ကကျွန်တော်တို့အားလုံးဝိုင်းဝန်းမှရမယ်ဝိုင်းဝန်းတဲ့နေရာမှာ American ဆိုရတော်တော်လေးရည်ကြည်တယ်။ပတ်စံအင်အားလူအင်အား moral support အဲ့ဒါတွေအားလုံးပေးဖို့ကျွန်တော်တောင်းဆိုထားတယ
်။ဒါပေမဲ့တခုရှိတာ setback ပဲဆိုကြပါစို့နော်။ဒီဟိုနောက်ကျောင်းပြန်သွားเสียအကြောင်းဖြစ်လာတာကဒီပြီးခဲ့တဲ့ January လကုန်မှာပဲသမ္မတ Trump ကနေပြီးတော့ဒီ presidential proclamation ဆိုပြီးတော့သူကပြည်ဝင်ခွင့် visa ကန့်တတ်တဲ့အမိန့်ညွှန်ကြားချက်ကိုသမ္မတအမိန့်ညွှန်ကြားချက်ထုတ်ပြန်လိုက်တော့လူတွေတော်တော်လေးအဲ့ထက်မှာအရင်တော့ကတော့သူကအာဖရိကတို့ဒီအရှေ့လယ်ပိုင်းနိုင်ငံတွေသူကြီးညာခဲ့တာရှိတယ်ဒါပေမဲ့အခုတစ်ခေါက်မှာကမြန်မာနိုင်ငံလည်းပါလာတော့လူတိုင်းကတော်တော်တန်အားတော်အောင်ဖြစ်သွားခဲ့တယ်ပေါ့နော်ဆိုတော့အဓိကကတော့သူကတော့ဟိုပြည်ဝင်ဗီဇာကန့်တတ်တယ်ဆိုတော့ဂန္ဓာအလိုက်ပဲသူကကန့်တတ်ထားတာဆိုပေမဲ့လည်းမြန်မာနိုင်ငံကိုဒါတိုက်ရိုက်ထိခိုက်စေတဲ့အားတွေပါလာတာ
ဟုတ်ကဲ့
ဆိုတော့ဘလို့ဟာတွေကိုထိခိုက်စေတာလဲဟုတ်ကျွန်တော်တို့နည်းနည်းရှင်းပြပေးပါ
ဟုတ်ကဲ့ presidential proclamation PP ပေါ့လေအဲ့ဒါဒီနှစ် general လာ31ရက်မှာ president ကထုတ်လိုက်တာဖြစ်တယ်အဲ့မှာကျွန်တော်မြန်မာလည်းပါခဲ့တယ်အဲ့မှာပါတဲ့ visa ban ဆိုတဲ့နေရာမှာ restriction ပေါ့လေ restriction ပြတာ immigrant visa ဒီရွှေပြောင်းနေထိုင်မဲ့ visa ကိုသူတို့ပိတ်လိုက်တာဖြစ်တယ်အဲ့မှာလည်း exception ရှိတယ်ဥပမာအဖြစ်ဒီမြန်မာ national ဖြစ်တော်လည်းပဲအမေရိကန်နိုင်ငံအတွက်အစိုးရအတွက်အလုပ်လုပ်ခဲ့တဲ့လူတွေကို exception ပေးတာတွေလည်းရှိတယ်။ religions အတွက်နဲ့အလုပ်လုပ်မဲ့လူတွေ exception ပေးတာတွေလည်းရှိတယ်လို့ကျွန်တော်တို့သိတဲ့လောက်တော့ပြီးထားတယ်။သို့တော်လည်းပဲဒီအမေရိကန်မှာကျွန်တော်တို့3သိန်းလောက်ရှိနေပြီ။ကျွန်တော်မြန်မာလူတွေအများဒီမှာတော်တော်များများတရားမှာ90ရာခိုင်နှုန်းလောက်က citizen ဖြစ်နေပြီ။အဲ citizen မှာသူတို့လက်များလေးလည်းရှိသေးတယ်၊တာသမီလည်းရှိတယ်၊သူတို့အဖေမေတွေလည်းရှိတယ်။ဆိုတော့သူတို့ခေါ်မယ်ဆိုလို့ရှိရင်ခံနိုင်အားဖြစ်တော့ဒီ immigrant visa နဲ့ရွှေပြောင်း visa နဲ့ပဲသူတို့ခေါ်တာဖြစ်တယ်။ဆိုတော့ဒီဟာတွေအားလုံး
တရားရွာပြီးထိ
သွားတယ်၊ထိသွားတယ်ဆိုတဲ့ဟာတက်ရောက်တယ်။ဆိုတော့အဲ့ဒီတိမကားဘူး။ကျွန်တော်တို့ကဒီလိုမြန်မာနဲ့အမေရိကန်နိုင်ငံဆက်ဆံရေးကြည်လည်ဖို့ကျွန်တော် resource တွေတော်တော်လူအပ်နေတဲ့အချိန်မှာဒီလိုဖြစ်သွားတော့ဒီ long term implication တွေရှိနိုင်တယ်လို့ကျွန်တော်တို့ကယုံကြည်
ရှိမှာကျွတ်တရားမှုတွေရှိ
ကျွတ်တရားမှုတွေရှိတာအဲ့တော့ဒီဟာတွေကိုကျွန်တော်တို့အများဆုံးနဲ့ lift away လုပ်နိုင်ရကျွန်တော်တို့ step ယူနေပါတယ်အဲ့ဒီ step တွေကပါလဲဆိုလို့ရှိရင်ပထမအနေနဲ့တော့ဒီဟာပဲနှစ်ယောက်မိသားစုပဲနှစ်ယောက်လောက်ဒီအမေရိကန်မှာရှိတဲ့မြန်မာတွေထိမလဲဆိုတော့ကျွန်တော်တို့ပြည်ပနာလည်းဖို့ပထမရေးကြည့်တယ်။အဲ့ဒီတော့ကျွန်တော်တို့ survey ယူနေတယ်။အဲ့ဒီ survey ယူပြီးတော့မှဒီနံပါတ်တွေနဲ့တွဲပြီးတော့အဲ့ဒီနံပါတ်တွေကိုမြင်ပြီးတဲ့နောက်အဲ့ဒီပုံမှာခြေခါပြီးတော့ကျွန်တော်တို့ကဒီကဲကျွန်တော်တို့လုပ်ဖို့ကပြမိတ်ဆွေဒီ Congress အားရယ် State Department ရယ်ပြီးတော့မှ Community Members ရယ်ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံအစိုးရကလည်းပါဝင်လာဖို့လူအလိုက်မယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့ဒါပေါင်းပြီးတော့အញ្ញံဆုံး lift ဒီကွန်ထရခွေရအောင်ကျွန်တော်တို့က
စစ်ဆန်ရုပ်သိမ်းပေးဖို့ပေါ့န
ော်
ဒါပေမဲ့အမေရိကန်သမ္မတရဲ့ဒီသမ္မတဒေါ်နယ်ထရမ့်ရဲ့ကြီးညာချက်ထက်မှာသူကအသေးစိတ်ဖော်ပြထားတာကမြန်မာအစိုးရဘက်ကဒီအမေရိကန်အစိုးရလိုချင်တဲ့ပူးပေါင်းဆောင်ရွက်မှုတွေပေါ့နော်ဟိုလိုက်နာခြင်းမရှိဘူးလှုပ်ဆောင်ခြင်းမရှိဘူး ဆိုတဲ့အကြောင်းပြချက်တို့အသေးစိတ်သူကျင်းညာချက်မှတော့အသေးစိတ်ဖော်ပြထားပါတော့ရေကွာအဖြစ်တော့ဒီအမေရိကန်အစိုးရဖြစ်စေခြင်းတဲ့ပုံစံလေးလုတ်တင်တဲ့အလုပ်တွေကိုအမေမြန်မာအစိုးရဘက်ကဥပဒေဆောင်ရခြင်းမရှိဘူးလုတ်ဆောင်ရမရှိဘူးဒါကြောင့်မလို့မြန်မာနိုင်ငံကိုဒီစီးရင်ထဲမှာထည့်ရတယ်ဆိုသူကပြောထားတော့ဘာဒီမှာမြန်မာအစိုးရဘက်ကလိုအပ်ချက်ရှိနေတာလဲဟုတ်အလိုက်စားတော့ဘယ်လိုနားလည်ထားလဲ
ဟုတ်ကဲ့အဲ့ဒီမှာဖြီးဖြီးမှတို့တိကျပြောထားတာတော့ security လို့ချူရေးကိုအကြောင်းပြထားတာဖြစ်တယ်အဲ့လို့ချူရေးမှတို့ဆက်လက်ပြီးတော့မှပြောတာဒီ identity management information လို့မြန်မာဆိုရ electronically နဲ့ကျွန်တော်American ဆိုရအောင်မပေးနိုင်သေးဘူ
း။ passport တို့ဘာလို့မ
လဲ။ passport တို့ဒီ identity management ဆိုတော့အဲ့ဒါတော့တို့တော့အကြောင်းပြတာပဲလို့ကျွန်တော်တို့ကတော့မြင်ပါတယ်။ဒါပေမဲ့ဒီကျွန်တော်တို့မြန်မာဆိုရအပိုင်းကနေပြီးတော့မှအဲထလုပ်ပြီးတော့လုပ်ရမယ့်အပိုင်းတွေလည်းရှိကောင်းရှိနိုင်တယ်။ဆိုတော့အဲ့ဒီတော့လည်းကျွန်တော်တို့အဲဆက်လက်ပြီးတော့မှလက်တွဲပြီးမှလုပ်ဖို့လည်းအဆင်သင့်ဖြစ်ပါတယ်။အရေးကြီးဆုံးကတော့ဒီ policy ကကျွန်တော်တို့အမည်အရာဆိုလို့ရှိရင်မလိုလားအတက်ပြည်သူလူထုတွေကိုတော်တော်လေးထိပါတယ်လို့ကျွန်တော်လည်းမြင်တယ်။ပြီးတော့မြန်မာနဲ့အမေရိကန်စူရရဲ့အာဆက်ဆံရေးကိုလည်းထိပါတယ်။ဆိုတော့ဒီဟာကိုကျွန်တော်တို့အများစုဖြုတ်နိုင်အောင်ကျွန်တော်တို့ကစူးစမ်းလုပ်သွားဖို့ပါပဲရှိပါတယ
်။မကြသေးခင်ရပိုင်းအတွင်းကပဲကိုအလိုက်စာတို့ဒီနေတဲ့ဒီအင်ဒီယားနာပိုလစ်အင်ဒီယားနာပြည်နယ်ကအင်ဒီယားနာပိုလစ်မြို့မှာဒီမြန်မာအတန်းဝိုင်းနေတဲ့တွေ့ပြီးတော့အခုဒီသမ္မတထရမ့်ရဲ့ကြီးညာချက်နဲ့ပတ်သက်ပြီးဟိုမြန်မာနိုင်ငံသားတွေရဲ့စိုးရိမ်မှုတွေ concern တွေပေါ့နော်သူတို့ဟိုသိကျင်တာတွေတွေ့ဆုံဆွေးနွေးပွဲလုပ်ကြတယ်ပြောတယ်
ဟုတ်ကဲ
့အဲ့တွေ့ဆုံဆွေးနွေးပွဲမှာကောဒီမြန်မာအတိုင်းဝန်ကြားရမှာပေါ့
ဟုတ်ကဲ့
ဒါဒီဟာကိုသူတို့ဘလို့နားလည်ထားသလဲဟာတွားပြီးငါတို့တော့လာလို့မရတော့ဘူးသမရထွန်းဆွေးရငါတို့အစွေမျိုးတွေပါတယ်လာလို့မရအောင်ပိတ်ပလိုက်ပြီးလို့
ဟုတ်ကဲ့
အဲ့လို blanket ပေါ့နော
်ဟုတ်ကဲ့
ဒီဘူကခြုံပြီးအဲ့လိုပဲအားလုံးတင်ကြုံပြီးနားလည်တာဒါမှမဟုတ်လည်းအသေးစိတ်နားလည်ကြသလားသူတို့ဘက်ကစိုးရိမ်တဲ့မိဘနေရာပါတယ
်ဟုတ်ကဲ့အဲ့မှာလူလေတော်တော်တက်လာတယ်ပြီးတော့နေ့တိုင်းလိုပဲကျွန်တော်တယ်လီဖုန်းနဲ့ခေါ်တယ်မေးတယ်ကျွန်တော်ပထမဆုံးအနေနဲ့ကတော့ကျွန်တော်တို့ဒီ community ကိုဒီ PP ဆိုဒီမှာအာဒီ immigrant visa ကိုပဲထိတယ်ဆိုတာကိုကျွန်တော်တို့ explain လုပ်နိုင်ဖို့သူတို့အကောင်းအားလေအောင်လုပ်နိုင်ဖို့လုပ်တယ်ပြီးလို့ရှိရင်ဒုတိယအချက်အနေနဲ့ကတော့ဒီအာရှောက်တဲ့နေရာမှာကိုယ်ရည်လင်ရပဲဖြစ်ဖြစ်ကိုယ်ရည်မိသားစုဝင်တွေကိုအာ petition လုပ်တဲ့ချိန်မှာဒီရတင်မလားမရတည်ဘူးလားဆိုပြီးတော့မေးတဲ့လူတွေလည်းရှိတယ်။မရတည်ဘူးဆက်လက်လုပ်ဖို့ပါပဲ။ဒီဟာကဘယ်လောက်ကြာမလဲ။တစ်နှစ်လားနှစ်နှစ်လားကြာမလဲ။ကျွန်တော်အများဆုံး lift လုပ်ဖို့ကျွန်တော်တို့ဆောင်ရွက်သွားမယ်။လက်တွေပြီးတော့မှလုပ်သွားမယ်။အာပြီးတော့ကျွန်တော်တို့ဒီ American တိုင်းယူရန်ကုန်နဲ့လည်းကျွန်တော်အဆက်အသွယ်ရှိတယ်။သူတို့နဲ့ပူးပေါင်းပြီးတော့လုပ်မယ်။ဆိုတော့အများဆုံးဒီဟာကိုlift လုပ်နိုင်အောင်ကျွန်တော်တို့စူးစမ်းဖို့ပဲရှိတယ်။ဆိုတော့တချို့လူတွေကဒီသူတို့ရဲ့အဖေအမေနဲ့ petition file ပြီးတာရှိတယ်။တချို့လူတွေကသူတို့သားသမီးအတွက် file ပြီးတာဖြစ်တယ်။တချို့လူတွေကသူတို့ရဲ့လင်မယားအတွက
် file
ပြီးတော့မဟုတ်ဘူး၃လ၄လလောက်တော့ကျွန်တော်တင်ထားတယ်အဲ့ဒါပြည်တော်မှာရောက်ပြီလေ visa ရပြီလားဘယ်လိုဖြစ်မလဲကျွန်တော်ညှော်လင်းလို့ရသေးမလားဆိုတဲ့စိုးရိမ်မှုတွေလည်းရှိတယ်။ family မရှိသေးဘဲနဲ့ family ကိုယ့်ရဲ့လင်မယားကိုအမျိုးသမီးပဲဖြစ်ဖြစ်မြန်မာမှာတွားပြီးမှလက်ထပ်ဘူးဆင်ဆင်နေတဲ့လူတွေရှိတယ်။ဆိုတော့ဒီမှာတင်းတဲ့အတိုင်းပဲဒုက္ခတွေပဲဆိုလို့ရှိရင်တော်တော်များများကဒီ single အနေနဲ့ပဲရောက်လာကြတော့ဆိုတော့ဟိုဘက်ကိုသူတို့လင်မယားတွားယူဖို့ဆင်ဆင်နေတဲ့လူတွေအများရှိတယ်။ဆိုတော့ကျွန်တော်တို့ထင်ပါတယ်အခုအတိအကျတော့ပြောလို့မရတဲ့ဘူးအာ percentage တော်တော်များများထိတယ်လို့ကျွန်တော်တို့မြင်ပါတယ်။အဲဒီတော့ဖြတ်သိမ်းဖို့ပဲကျွန်တော်တောင်းချင်တယ
်။ဟုတ်ကဲ့ဝိလိုက်တို့ဖြစ်တဲ့အများကြီးဖြစ်တဲ့
ကိုဇော်ဝင်းလိုင်းစီစဉ်ထုတ်လင်းပေးခဲ့တဲ့ဒီမြမအရေးဆွေးနွေးခန်းစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါလေရှင်မကြခင်ထုတ်လင်းပေးမဲ့ဒုတိယပိုင်းမှာတော့သတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မြမပြည်ကပေးစာနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုနားဆင်ကြရမှာပါရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2020ပြည့်နှစ်ဖေဖော်ဝါရီလ23ရက်တနင်္ဂနွေနေ့ညပိုင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါလိမ့်ရှင်။အခုဒုတိယပိုင်းမှာတော့မြန်မာပြည်ကပေးစာထူးခြားစံပြသတင်းများအစီအစဉ်တွေနဲ့အတူအရင်ဆုံးသတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရဖို့ရှိပါတယ်။အခွန်ဌာနမဆိုင်တဲ့အခွန်ကောက်နေသလားအခွန်တန်းတွေကိုဒုက္ခပေးနေသလားဆိုတဲ့အကြောင်းစင်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။မန်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင်။
ခုလ19ရက်နေ့ကပြည်တော်စုလွှတ်တော်မှာအစိုးရအဖွဲ့ကပေးပို့တဲ့2018-19ဘဏ္ဍာနှစ်ဒုတိယ6လပတ်အခွန်ရငွေတွေနဲ့ပတ်သက်ပြီးပြည်သူ့ငွေစင်ပူပေါင်းကော်မတီရဲ့လေးလာတွေးရှိချက်နဲ့သဘောထားမှတ်ချက်အစီရင်ခံစာကိုအမှတ်တင်ဆွေးနွေးကြပါတယ်။အထူးသဖြင့်အခွန်ရရှိမှုအခြေအနေ၊အခွန်နဲ့ GDP အချိုးအစား၊အခွန်ဌာနရဲ့အားနည်းချက်စတာတွေကိုထောက်ပြဆွေးနွေးကြတာပါ။အဲဒီထဲမှာမှမွန်ပြည်နယ်အမှတ်၈အမျိုးသားလွှတ်တော်အမတ်ဦးမျိုးဝင်းရဲ့ဆွေးနွေးချက်တွေထဲမှာလက်တွေ့ဖြစ်ပေါ်နေတဲ့အခွန်ဆိုင်ရာပြဿနာတချို့နဲ့အခွန်ဌာနရဲ့လုပ်ပုံကိုင်ပုံတွေကိုအသေးချာဝေဖန်ထောက်ပြထားတာမို့စိတ်ဝင်စားဖို့ကောင်းပါတယ်။ဦးမျိုးဝင်းဘာကိုနမူနာပေးပြီးထောက်ပြသွားသလဲ။လက်ရှိမြန်မာနိုင်ငံရဲ့အခွန်ကောက်ခံရရှိမှုအခြေအနေကရောဘယ်လိုရှိမလဲ။အခွန်စနစ်နဲ့အခွန်ဌာနဘာတွေပြုပြင်ပြောင်းလဲဖို့လိုမလဲဆိုတာကုရပတ်ဆွေးနွေးတင်ပြသွားပါမယ်။
ထွတ်တော်ရင်းမှာအခွန်ကိစ္စတစ်ခုလုံးကိုခြုံငုံဆွေးနွေးပြီးတဲ့နောက်လက်တလောပြည်သူတွေကြားဝေဖန်ပြောဆိုနေကြတဲ့ကားနံပါတ်ပေါက်ပြောင်းတဲ့ကိစ္စဦးမျိုးဝင်းကနမူနာပေးပြောပါရယ်တိတ်ပကြသေးခင်တုန်းကပဲကုန်လန့်တယ်ယူပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနကာညာနာဟာ2020ဇန်နဝါရီတရက်နေ့ကစကားလက်ဝယ်ပိုင်ဆိုင်သူတွေကိုလိုင်စင်စာအုပ်မှာသူတို့နာမည်ပေါက်မဟုတ်ရင်ရင်းလိုက်စင်တက်တန်းတိုးမပေးတော့ဘူးလို့ကြေညာခဲ့ပါရယ်ကြေညာချက်ထဲမှာတော့မှတ်ပုံတင်ထားတဲ့ကားတွေရဲ့ပိုင်ရှင်အမည်နေရက်လိပ်စာတိကျမှန်ကန်ရေးဟာနိုင်ငံတော်ရဲ့တရားဥပဒေစိုးမိုးရေးလုံခြုံရေးစီးကပ်ဥပဒေနဲ့ညီညွတ်တဲ့မော်တော်ယာဉ်တွေဖြစ်စေရေးရှေ့ဆက်ဆောင်ရွက်မဲ့ RFID စနစ်နဲ့ချိတ်ဆက်ဖို့လိုအပ်တာကြောင့်လို့ဆိုပြီးဖော်ပြထားပါတယ်။ဒီတိတော့ကားများနာရဲ့ရည်ရွယ်ချက်ဟာဘာပြဿနာမှမရှိပါဘူး။နိုင်ငံတကာမှာလည်းကားပိုင်ရှင်တိုင်းကားနံပါတ်ပေါက်စနစ်နဲ့အသုံးပြုနေကြတာမို့အဲ့ဒီလှုပ်ဆောင်ချက်သဘာဝကျတယ်လို့ဆိုနိုင်ပါတယ်။ဒါပေမဲ့တကယ်ပြဿနာကကားနံပါတ်ပေါက်ပြောင်းတာကိုအခွန်ကိစ္စနဲ့ဆက်ဆက်လိုက်တော့မှစပြီးပေါ်ပေါက်လာတာပါ။ဒါဟာအစိုးရရဲ့အမိန့်မှုလို့ပြည်သူတွေအနေနဲ့ရွေးချယ်စရာမရှိဘဲရင်ဆိုင်ကြရပါတယ်။ပထမရင်ဆိုင်တဲ့ဤကတော့2019နှစ်မကုန်ခင်ငကိုစီကတ်အဟောင်းနဲ့ကြိုတင်ပြီးလိုင်စင်သက်တမ်းတွားတိုးကြတာပါ။အဲ့ဒီအချိန်ကကြိုတင်လိုင်စင်တက်တန်းတိုးသူများလွန်းလို့ရှေလျားတဲ့ကားတန်းကြီးတွေကြောင့်တရက်နှစ်ရက်ညအိတ်ဆောင်ဆိုင်ရတာကားညနာဝန်ထမ်းတွေကလည်းပိတ်ရမထားတော့ဘဲလုပ်ပေးရတာမျိုးရှိခဲ့ပါတယ်။2020မတိုင်ခင်တက်တန်းတိုးခဲ့တဲ့တောင်းနဲ့ချီရဲ့ကားတွေဟာနာမည်ပေါက်လုပ်စရာမလိုတဲ့အတွက်နောက်နှစ်နှစ်လောက်အချိန်ထိအဲ့ဒီကားတွေဟာနာမည်ပေါက်မဖြစ်ဘဲရှိနေမှာပါ။
2020နှစ်ဆန်းကစကားပိုင်ရှင်ပြည်သူတွေရွေးချယ်စရာမရှိတော့ပါဘူး။ကားလိုက်စင်တက်တန်းတိုးဖို့လိုပြီဆိုတာနဲ့နာမည်ပြောင်းဖို့ကိစ္စအခွန်ဆောင်မှုကိစ္စလုံးကြရပါတယ်။အဲဒီမှာလည်းအခွန်တန်းမဟုတ်တဲ့သူတွေကငွေသားနဲ့ဆောင်ကြရပြီးအခွန်တန်းပြည်သူတွေကတော့သူထမ်းဆောင်ထားတဲ့အခွန်ငွေတွေကနေကားအတွက်ကြားသိငွေကိုခုနိပေးဆောင်ကြရတာမျိုးပါ။လွတ်တော်တွေဦးမျိုးဝင်းကခုလိုပြောခဲ့ပါတယ်။သက်ဆိုင်ရာအခွန်ရုံးမှာငွေသားနဲ့အခွန်ဆောင်ရင်အဆင်ပြေပေမဲ့အခွန်တန်းတွေအနေနဲ့သူတို့ခွန်ဆောင်ထားတဲ့ငွေတွေနဲ့နာမည်ပြောင်းတဲ့အခါအခက်အခဲတွေ့ကြရတယ်လို့ဆိုပါတယ်။ပြည်သူတွေကအခွန်ကိုတာဝန်သိသိဆောင်ပေမဲ့ဌာနကအခွန်တန်းတွေကိုကူညီဖို့ကြတော့ပြက်ကွက်တယ်ဆိုပြီးထိုင်းနိုင်ငံမှာကားကိုနာမည်ပေါက်လုပ်တဲ့စနစ်နဲ့နှိုင်းယှဉ်ဝေဖန်ပြပါတယ်။ထိုင်းနိုင်ငံမှာကားလိုင်စင်နာမည်ပေါက်ပြောင်းမှုကိစ္စအခွန်ဆောင်စရာမလိုစက်မှတ်ငွေပေးသွင်းပြီးရင်တချို့အခြေအနေမှာနှစ်နာရီသုံးနာရီအတွင်းလုပ်ငန်းပြီးမြောက်တယ်လို့ဦးမျိုးဝင်းကပါဝါစလိုက်ထိုးပြီးပြခဲ့ပါတယ်။
တကယ်မြေပြင်အခြေအနေမှာဦးမျိုးဝင်းပြောတာထက်အများကြီးပိုဆိုးနေပါတယ်။
ဥပမာအားဖြင့်လူတယောက်ဟာသူ့လုပ်ငန်းရှိရာရန်ကုန်ဘုတ်ထောင်အခွန်ရုံးမှာအခွန်ဆောင်ထားပြီးသူ့ရဲ့အိမ်နောက်စုစီးရင်ဟာနယ်မြို့တစ်မြို့မှာရှိတယ်ဆိုပါစို့ ကားတစ်စီးအတွက်သူ့နာမည်ပေါက်လုပ်ဖို့ဆိုရင်သူဟာသူ့အိမ်နောက်စုစီးရင်ပေါက်ရာနယ်မြို့က ကျင်းရင်းအခွန်ဦးစီးမှုရုံးမှာတွားပြီးလုပ်ရပါတယ်။အဲ့ဒီရုံးမှာအခွန်ဆောင်အုပ်စိမ့်အပါအဝင်အချက်လက်အထောက်အထားပြည့်စုံစုံနဲ့တင်ပြရတဲ့အခါမြို့နယ်ရုံးကနေပြည်နယ်ရုံးကိုရုံးစာပို့ပါတယ်။အဲ့ဒီပြည်နယ်ရုံးကမှတခါရန်ကုန်တိုင်းရုံးကိုရုံးစာဆက်ပို့ပါတယ်။ရန်ကုန်တိုင်းရုံးကမှတဆင့်သူ့အခွန်ဆောင်ထားရာဘုတ်ထောင်မြို့နယ်အခွန်ရုံးကိုစာဆက်ပို့ပြီး
အဲ့ဒီတင်ပြသူဟာအခွန်တန်းဟုတ်မဟုတ်အခွန်ပမာဏဘလောက်ရှိလဲစသဖြင့်အစာနဲ့မိပါတယ်အဲ့ဒီစာရောက်တော့မှဘုတ်ထောင်ရုံးဟာအခွန်ဆောင်ထားတာမှန်ကန်ကြောင်းနောက်ဆုံးအချိန်ထိအခွန်ဘလောက်ဆောင်ထားကြောင်းရုံးတွင်စစ်ဆေးပြီးရန်ကုန်တိုင်းရုံးကိုစာပြန်ပို့ပါတယ်ရန်ကုန်တိုင်းရုံးကမှတဆင့်သက်ဆိုင်ရာပြည်နယ်ရုံးအဲ့ဒီကမှသက်ဆိုင်ရာမြို့နယ်ရုံးကိုပြန်ရောက်သွားပြီးအခွ
jet to be it pissing her, the lot way lock Janai Nelu, a cool moody gap yojabare. Go right look I need a guy dash in Diagaro, the lock way jarret tea, do a con sound tajong, a tout tie yammy, long as in, ma peep yet they bulu, subare. Any low chain region, Umyo winga, Ludorima, a con tana ye, Swazong Janet, but that be, Goundering tem, Goundering up, Bumiani down, Dominica, Janjang on Loki, a chain swera, a shima, cut on Loki, Nogwema, Nira, a con song yame dugu, Nanga, drap, base on yame, a congo, short song zibi, Gojo Shara, a con yabo, Dawi ya, Loyame, Hago, Meloda, a con danrigu, Sigia on Loda, Sarari, a Nyaji, Piponibi, Tanari, a chip yamurigu, Sisi, Jeubu, Luni down, Darigo, Tainjang, Deme, Yamaga, ညွန်ချုပ်ကအစအထက်စင်အရာရှိကြီးတွေရဲ့တာဝန်ပဲဖြစ်ကြောင်းရှင်းပြခဲ့ပါတယ်။တစ်ဆက်သေးသူကအခွန်တန်းတွေကိုမကူညီရင်အခွင့်ဒူးရှိတယ်လို့မခံစားရရင်အခွန်ထမ်းဆောင်တာနဲ့မထမ်းဆောင်တာအတူတူပဲလို့မြင်နေကြရင်ဘယ်သူမှအခွန်ဆောင်ခြင်းမှာမဟုတ်ပဲတက်နိုင်တဲ့လောက်အခွန်ရှောင်နေကြမှာပဲလို့ထောက်ပြခဲ့ပါတယ်။လက်ရှိမြန်မာနိုင်ငံဟာအခွန်နဲ့ GDP
အချို့ရှေ့ရကန်လုံးအောက်မှာရှိနေပါတယ်။အာဆီယံပြည်များဆယ်ရကန်လုံးအထက်နဲ့နှိုင်းရှင်ရင်အများကြီးနည်းနေသေးတာမို့အခွန်တိုးတက်ရလာအောင်လုပ်ဖို့လိုနေပါသေးတယ်။အဲ့လိုလုပ်ရမှာအခွန်ကောက်သလိုအတိပ္ပယ်မဲ့တဲ့ခေါင်းစဉ်တွေနဲ့ကောက်ဖို့ကြိုးစားနေတာမျိုးကိုလည်းရှောင်ရှားအခွန်ထမ်းတွေကိုလည်းအခွန်ဆောင်တာဟာအချို့ရှိတယ်လို့ယုံကြည်လာအောင်လုပ်ကင်ဆောင်ရွက်ပေးရမှာဖြစ်ကြောင်းပါ
ဥစည်းသူအမည်ပြည်တွင်သတင်းတုတ်တက်ချက်ကိုတနင်္လာနေ့မနက်ပိုင်းအစီအစဉ်မှာလည်းနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ကြပါလိမ့်ရှင်အခုဆက်ပြီးမအေးတန်တာကျော်စီစဉ်တင်ဆက်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြရအောင်ပါရှင် ကျွန်တော်ရှိရနေဖြစ်ပါစေတော်ရရှင်များရှင်ဗီဒီယိုကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ဗီဒီယိုညမာဝိုင်း ဖီယိုကိုရောက်လာတဲ့စာတွေကိုစိတ်ဝင်စားဖို့ပြန်လဲဖတ်ကြားပေးလို့ကျေးဇူးတင်ပါတယ်လို့ရေးလာတဲ့တော်ရရှင်ကကိုကိုဖြစ်ပါတယ်သူကနားထောင်ရတာကျေးဇူးတင်ပါတယ်ကိုရာရင်ဖွင့်စရာမရှိပေမဲ့လည်းသူများရင်ဖွင့်တာနားထောင်ပေးလျက်ပါမယ်ရေးသနာကြော်ရေးတဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်နိုင်ဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါဖီယိုရဲ့တက်တက်ရောက်တဲ့တော့အစီအစဉ်မှာအမြဲဖွင့်တ
ဖြစ်ပါရဲ့ Messenger ကနေပြီးတော့လေးပို့ထားပါရဲ့နော် VOE ကတင်ဆက်ပေးတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဒီအစီအစဉ်ပါအကြောင်းအရာတွေပေါ်မှာသောရရှင်တွေတုံ့ပြန်ရေးသားလာတဲ့စာရေးထဲမှာသောရရှင်တယောက်ကတော့နာမည်တော့ရေးမထားပါဘူးသူကကျမတို့ထုတ်လွှင့်ပေးသွားတဲ့ဝေမခံရေးကြတဲ့စာတင်ကြောင်းပြစ်ခတ်မှုဆိုတဲ့မြမရေးဆွေးနွေးခန်းနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုပြန်ရေးလာတာပါကျွန်တော်အမြင်အရဆိုရင်တော့2020ရွေးကောက်ပွဲအတွက်ဇေဒီကွက်ကိုမြမတက်မတော်ကဆင်နေတယ်လို့မြင်ပါတယ်။နည်းမည်မတည်ငြိမ်လေအကြိုက်တွေ့လေဆိုသလိုပေါ့ဗျာဆိုပြသူ့ရဲ့သဘောထားအမြင်ကိုခက်တူတူရေးလာပါရှင့်။ ပြန်ဖလာရဲ့တော်ရရှင်နေတဲ့မှာတော့ဒီ Facebook မှာဈေးကြီးလုံးလို့မတက်နိုင်ဘူးဖြစ်နေရပါပြီလို့ရေးလာတဲ့တော်ရရှင်ဆာကိုလည်းဖော်ပြပေးကြပါတယ
် Facebook လူမှုကွန်ရက်ကိုအသုံးပြုနေကြမှာ data အသုံးပြုခရီးအချိန်တိုမိနစ်ပိုင်းလေးအတွင်းမှာပဲဝန်ဆောင်ကြရီး video file တောင်းမှမထိမတွေ့ရဲလောက်အောင်ဖြစ်နေပြီစာလေးရေးစာတို့စာထွက်လေးဖတ်ရင်တောင်းမှကြက်တထောင်ဆိုရက်မကူးပါဘူးဗျဝန်ဆောင်ကပေးချေလိုက်ရတာခဏမှခဏလေးပါပဲဗျစေနာအရင်ခံဖြောင်းတဲ့တဲ့မှ၍အကြောင်းမှန်အကျိုးမှန်ဆောင်ကျင်းနိုင်ကြပါစေတယ်လီနောက်မှဆရာဆရာကြီးများခင်ဗျဟုတ်ကဲ့ကျေးဇူးတွေတင်နေလျက်ပါ
Facebook အသုံးပြုရတဲ့ဒီ smartphone တွေကအသုံးပြုရတဲ့ internet စီးတွေတိတ်ကိုဈေးကြီးလာပါတယ်ဆိုပြီးတော့ဒီတော့ရှင်တယောက်ညှိလာတာပါ Hardphone ဆိုတဲ့တော့ရှင်ကတော့ VUI application သုံးရတာအဆင်ပြေပါတယ်ဒါမဲ့စလုံးတွေဖတ်မရဘူးတဲ့ဂျော်ဂျီနဲ့ရေးထားတာကြောင့်ထင်တယ် Unicode နဲ့ဖတ်လို့ပို့ပြီးအဆင်ပြေပါမယ်ဘာကြောင့်ဖတ်လို့မရလဲပြန်ပြောပေးပါဦးနဲ့ဟုတ်ကဲ့ဒီကိစ္စကိုကိုကျော်ကျော်သိရင်ဒီကျမတို့ VOE မြန်မာဌာနရဲ့ web ကိစ္စတွေကိုတောင်းရင်ယူဖြည့်ရှင်ပေးနေတယ်ဆိုတော့ဒီကိစ္စဒီတော့ရှင်ကိုနည်းနည်းလေးပြန်ပြီးတော့ဖြည့်ပေးပါအောင်နော်
ဟုတ်ကဲ့ပါခင်ဗျပထမဆုံးတော့ဒီကျွန်တော်တို့ mobile app ကိုအသုံးပြုကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်လို့ပြောပြစီဒီ mobile app ရဲ့အကြီးအသေးသုံးပြုအားအဆင်ပြေလွယ်ကူအောင်လည်းပဲကျွန်တော်တို့အမြဲတမ်းစူးစမ်းလှုပ်ဆောင်နေပါတယ်အခုသောတာရှင်တွေပြောတယ် Unicode နဲ့ mobile app မှာမမြင်ရဘူးဆိုတာကိုလည်းပဲကျွန်တော်တို့ကောင်းကောင်းသတိပြုမိပါတယ်အဲ့ဒီအတွေ့ကျွန်တော်တို့ရဲ့ mobile app ပဲဖြစ်ဖြစ်ကျွန်တော်တို့ရဲ့ website ပဲဖြစ်ဖြစ်စသဖြင့်အားလုံးမှာအဆင်ပြေပြီးကောင်းကောင်းမြင်နိုင်အောင်ကောင်းကောင်းဖတ်နိုင်အောင်ကျွန်တော်တို့ကြိုးစားလှုပ်ဆောင်နေပါတယ်အသွင်သိအမြင်သိနဲ့ဖြစ်အောင်ကျွန်တော်တို့ကြိုးစားနေပါတယ်လို့လက်ရှိကာလမှာကျွန်တော်တို့လိုပဲပြန်ကြားချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုကျော်ကျော်တိုင်းရှင်းပြပေးတာကျေးဇူးတင်ပါတယ်ဒီနေ့တော့တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုများများဖော်ပြပေးသွားချင်ပါတယ်နော်တော်ဝင်သိပြည်သူတယောက်ဆိုတဲ့သောရရှင်ကတော့သူမချိနဲ့တဲ့ကိစ္စသူလက်တွေ့ခံစားနေရပါတယ်ဆိုပြီးတော့ကားရအခွန်ဆောင်တာနဲ့ပတ်သက်ပြီးတော့မှန်မှန်ကန်ကန်မရှိပါဘူးဆိုပြီးတော့အခုလိုမျိုးသူတိုင်တန်းနေတဲ့ကိစ္စကိုအများကြီးအောင်လို့ပြောလာပါတယ
် VOE ကလူကြီးမင်းများခင်ဗျာကျွန်တော်လက်တွေ့ခံစားနေရတဲ့ပြည်သူတယောက်ပါကားရအခွန်ဆောင်တာအစိုးရကိုကြီးကြီးပြူပြူဆောင်ပါတယ်ဒါပေမဲ့အခုကပွဲစားကြောင်တခိုးတွေကိုပါပေးနေရပါတယ်ကားကျန်တော့ဝင်ထဲမှာအဲ့ဒီလူတွေကိုတာဝန်ရှိလူကြီးမင်းများကပါလို့မရှင်းမဲသူတို့လာခွေပြုတ်ထားတာလေဝိကျေတန်းကြီးလော်စပီကာလေးဖွင့်ထားရုံကလွတ်ပြီးဘာမှဆောင်ရွက်ခြင်းမရှိပါဘူးအခွန်ကိုစိတ်ချမ်းသာစွာဆောင်ခြင်းပါလေကားကျန်တာဝင်ထဲမှာတခိုးတွေပထားပဲ information counter လေးနဲ့လုံဆောင်စီခြင်းပါလေခင်ဗျာအခုကျွန်တော်ပို့ထားတာလေးကို TV အစီအစဉ်မှာလဲထည့်သွင်းပြောကြားပေးဖို့ညွှန်လင်းပါလေခင်ဗျာတာဝန်သိပြည်သူတယောက်ပါအားလုံးကိုကျေးဇူးတင်ပါလေခင်ဗျာ
တာဝန်သိပြည်သူတယောက်ဆိုတဲ့တော်ရရှင်ဒီကားခွန်ဆောင်တာနဲ့ပတ်သက်လို့မှန်မှန်ကန်ကန်မလုံဆောင်ပါဘူးဆိုပြီးတိုင်တန်းလာတာဖြစ်ပါတယ်နောက်ထပ်ဖြစ်ဖြိုးလွင်ဆိုတဲ့တော်ရှင်ကတော့သခိုင်းတိုင်းအထက်ပိုင်းခန်းနီးမျိုးကဖြစ်ပါတယ်။စာရေးခြင်းတွေကတော့ကြာပါပြီ။မရေးတတ်တာလည်းတချောင်းပါတဲ့။အခုမှရေးဖြစ်ပါတယ်ဆိုတော့သူတို့ဒေတာမှာကြုံတွေ့နေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့သူ့ရဲ့သဘောထားမြင်ကိုအခုလိုရေးလာပါတယ်
။နယ်မျိုးဆိုတဲ့အတိုင်းပေါ့လေ။ဌာနဆိုင်ရာအုပ်ချုပ်သူလူတန်းစားတွေကလည်းအမျိုးမျိုးပညာပြတာခံရတဲ့မျိုးပါ။ပေါင်းလို့ပေါင်းစားရေးရှိမှဘာအကျိုးကျေးဇူးမှမရှိတဲ့တယောက်ပြောင်းရင်တမျိုးရွှေရည်စိမ့်ဒီမိုကရေစီမှာနေနိုင်ရတာကနေသူနေသားတွေပါကျွန်တော်တို့နေမှာတယံဇာတအနေနဲ့ရွှေကြောက်စိမ့်ပရင်စသည်ဖြင့်ထွက်ရှိရာဒေတာတစ်ခုဖြစ်ပေမဲ့ဘာခံစားခွင့်မှမရတာလဲဒီနေသားတွေပါပဲအခုဆိုရင်မူရစ်ဆေးတွေဟာပေါများလွန်းလို့တမင်လာပြီးရောင်းနေသလားတော့မှတ်ရပါတယ်ဥပဒေဆိုတာကလည်းသုံးဆွဲနေတဲ့သူတွေကိုပဲဖမ်းဆီးတတ်တာပါရောင်းချနေတဲ့သူတွေကတော့အချိန်တိုင်းအထက်ရုံးရဲ့အာမခံနဲ့လွတ်လာကြတာပဲလေကြုံတွေ့နေရတဲ့ကိစ္စရဲ့အတိုင်းမှာအမှန်နဲ့ပြီးအမှားကသာနေရာရနေတာပါဘလို့အဖြေရှာကြမလဲရေးရှိရေးတို့ကိုကြည့်ပြီးလုံနေတာကလည်းမရှိကိုလူဖြစ်လာတာကပဲအပြစ်ဖြစ်နေတယ်လို့ပါပဲပြဿနာတစ်ခုကိုဖြေရှင်းဖို့ကိုယ်တိုင်ကပြဿနာမဖြစ်ဖို့အရေးကြီးတယ်တဲ့ကိုယ်တိုင်ကပြဿနာမဖြစ်အောင်နေရင်ဘေးနားမှာဖြစ်နေတဲ့ပြဿနာကြီးတွေကိုမျက်ကွယ်ပြုမသိဟန်ပြုနေတာကလူလို့မှခေါ်ဆိုထိုက်တာပဲလေလူဆိုရင်တာဝန်မယူတတ်ရင်တောင်မှတာဝန်တော့မမဲသိမ့်ဘူးလို့ထင်မိပါတယ်ဒီလိုအလွဲတွေနဲ့ရှင်တန်နေရတဲ့ဘဝတွေကတိတ်ကိုပင်ပန်းလုံးပါတယ်ခင်ဗျာဒါတွေကို VOA မှတဆင့်သက်ဆိုင်သူတွေကြားသိစေဖို့ပ
ါ VOA တဆင့်သက်ဆိုင်သူတွေကြားသိစေမြင်ကြပါစေဆိုပြီးတော့အခုလိုရင်ဖွင့်လာတာပါတဲ့နေသားလေးကျွန်တော်ဆိုပြီးတော့ရေးလာတဲ့ကိုပြည့်ဖြိုးလွယ်မှာကျော်မိုးသိန်းဆိုတဲ့တော်ရရှင်ကတော့ညိုထဲမှာရေးမရှိလဲထားပေးပါတဲ့ ကျွန်တော်တိမခံနိုင်လို့အခုလိုစာရေးတာပါဆိုတော့သူပါကြောင့်များရင်းမရှိပဲနဲ့ထားစီနေတာလဲဆိုတာကြည့်ကြည့်ပါဦးနော
်အရေးကြီးကိစ္စတော့မဟုတ်ပါဘူးဒါပေမဲ့ရင်းမရှိပဲတပတ်လောက်မျိုးရင်း6မျိုးနယ်လောက်ထားကြည့်စီချင်ပါတယ်တကယ်ပါကျွန်တော်ကအတော်တိခံပါတယ်ဘယ်တော့မှဝေဖန်ရေးကိစ္စတွေမပြောဘူးပါဘူးအခုတော့အတော်ခံပြင်းလို့ပါရေရောင်းစားတဲ့လူတွေယူဆနာဥယျာဉ်မြို့တော်ကိုလိုတဲ့လောက်ပေးနိုင်နေပေမဲ့ government ပတ်စံမရလို့အပေးတာလားတွေးမိတယ်ပတ်စံလို့ရင်ကောက်ခံပါရေစီ3000ပေးပြီးတုံးနေရတာတစီဘိုးတောင်မရှိပါဘူ
းဒါတော့တော်ရရှင်ကြောင့်မို့တဲ့ရေပြက်လက်နဲ့ကိစ္စနဲ့ပတ်သက်ပြီးတော့တိမခံနိုင်ပါဘူးဆိုတော့ရေးလာတဲ့စာဖြစ်ပါတယ်တရုတ်နိုင်ငံမှာလူကုန်ကူးခံရလို့အကူအညီပေးပါလို့ရေးလာတဲ့တော်ရရှင်ကတော့ကျွန်တော်တို့ပြန်ချင်လဲပြန်လို့မရပါဘူးပြန်လဲမပြန်တတ်ကြပါဘူးတရုတ်နိုင်ငံစန်းတုံမြို့မှာပိတ်မိနေပါတယ်ဆိုပြီးတော့အခုလိုရင်ဖွင့်လာပါတယ
်ကျွန်တော်တို့အကူအညီပေးပါခင်ဗျလေးစားစွာအကူအညီတောင်းခံရပါတယ်ပြန်ကြည့်လို့လည်းပြန်မရပါဘူးပြန်လည်းမပြန်တတ်ကြပါဘူးတရုတ်နိုင်ငံစံတုံးမြို့မှာပါဒီလိုခေါ်လာတာပါသူ့ကိုလေးသိမ်းပေးရပါတယ်အလုတ်ကလည်းသူ့ပဲခေါင်းဆောင်လုပ်တာပါနေမကောင်းတာတော့မှနားခွင့်မပေးပါဘူးဒီစက်ရုံမှာပါစက်ရုံအပြင်မှာကုမ္ပဏီဆိုင်ဖို့ရှိပေမဲ့အပြင်ထွက်မရလို့ပုံလဲရိုက်လို့မရပါဘူးစက်ရုံတစ်စိမ့်ပုံပါတဲ့ပုံကိုပို့ပေးတာပါကုညီပေးပါခင်ဗျာတစ်လ6သိန်းကျော်ရမယ်ဆိုပြီးခေါ်လာတာအခုတရုတ်ယွမ်600ပဲပေးပါသေးတယ်အလုတ်ကိုနေ့တိုင်းလုပ်ရပါတယ်နေမကောင်းတာတော့မှပေးမနာပါဘူးဒီကလမ်းတွေအလုတ်ယုံတွေအားလုံးပိတ်ထားပေမဲ့အခုကျွန်တော်တို့လုပ်နေတဲ့စေုံမှာတော့အလုတ်မပိတ်ပါဘူးအခုအလုတ်ဆင်းနေရပါတယ်ကျွန်တော်ကနေမကောင်းလို့စေဝင်းချိန်ရင်းနဲ့ကြံခဲ့ရတာပါလူဝါကတွေလည်းမရကျင်နေပါစီတော့မြမပြပြန်ရောက်ရင်ကျင်းတ်ပါပြီအားလုံးကလည်းဒီတိုင်းမှာပဲစကားလည်းမတက်ကြတော့ခိုင်းတယ်လို့လုပ်နေကြရတာပါတခြားအဆက်အသွယ်ရှိတဲ့လူတွေကတော့နှိစက်ရကိုချိတ်ဆက်ပြီးဖက်ပြေးသွားကြပါပြီကျွန်တော်တို့လည်းစကားလည်းမတက်ဘဲမှလည်းမတော်ရလို့ကြံနေတာပါလူမျိုးရှိပဲဌာနဆိုင်ရာကချိတ်ဆက်ပြီးကူညီပေးကြပါခင်ဗျာ
ဟုတ်ကဲ့ဒီတော်ရရှင်ကဒီလူခေါ်လာတာပါဒီစက်ယုံမှာပါဆိုပြီးတော့သူဓာတ်ပုံနဲ့တကွာဒီစက်ယုံပုံတို့သူ့ကိုခေါ်လာတဲ့လူပွဲစားပုံတို့ဒါတွေကိုလည်းဓာတ်ပုံရိုက်ပြီးတော့ပို့လာတာပါသူ့လိုပဲလူကုန်ကူးခံရပြီးတော့တရုတ်နိုင်ငံမှာရောက်နေပြီးတော့ပြန်လာလို့မရတဲ့သူတွေဘယ်လောက်များရှိမလဲဆိုတာစဉ်းစားမိပါတယ်တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်ရှင်တေးတောင်းလာတဲ့တော်ရရှင်တွေကိုနောက်ပိုင်းမှာအလှည့်ပေးဖို့ရှိပါတယ်ဒီရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်တော်တို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်အခုတော့ VOA တော်ရရှင်တွေကိုတော်ရရှင်တယောက်တောင်းထားတဲ့တခြင်းနေနဲ့ဖြောပြပေးကြပါတယ်ရှင် Messenger ကနေပြီးတော့သူကအစာရေးပြီးတော့တခြင်းတောင်းလာတာဖြစ်ပါတယ်ပြင်းဦးလင်မျိုးကမောင်လေးကျော်စွာဝင်းကနေပြီးတော့ကြောက်စင်မျိုးကအဖိုးနဲ့အဖွားအတွက်ဝေလာရဲ့အနီးဆုံးရန်သူဆိုတဲ့တခြင်းလေးတောင်းဆိုခြင်းပါလေ။ကျေးသီးမြို့နယ်လုံဖူးရက်ွက်ကညီလေးဆိုင်တန်အောင်ခေါ်ဆိုင်ခန့်အောင်အတွက်လေအမြဲတမ်းတတိယနေပါတယ်ဆိုတဲ့စကားလေးလည်းပါခြင်းပါလေ။ VOA အဖွဲ့သားတွေထာဝရအောင်မြင်ပါစေလို့ဆုတောင်းပေးပါရစေ။တခြားသောရရှင်တွေလည်းတည်သွားရအောင်ထပ်ပြောခြင်းတော့ပါ။အခုလိုမျိုးဒီသောရရှင်လိုမျိုး Messenger ကပို့ပြောလဲတခြင်းတောင်းလို့ရတယ်လို့ Facebook စာမျက်နှာလည်းကျမတို့သတင်းတွေအောက်ကနေပြောလဲလာစာရေးပြီးတော့တခြင်းတောင်းလို့ရပါတယ်။ Email ကနေတခြင်းတောင်းမယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ bammy@voanews.com စီကိုစာရေးပို့ပြီးတချင်တောင်းနိုင်ပါရဲ့နော်ဒီတော့ဒီတစ်ပတ်ဒီတော်ရရှင်တောင်းဆိုထားတဲ့ဒီကိုကျော်စွာဝင်ပြင်းဦးလင်ကကိုကျော်စွာဝင်တောင်းဆိုထားတဲ့ဝေလာတီဆိုထားတဲ့အနည်းဆုံးရန်သူဆိုတဲ့တချင်လေးနဲ့ဖြောပြပေးကြပါလိမ့်ဒီတချင်တောင်းထားတဲ့သူတွေနဲ့တကွာတော်ရရှင်ရဲ့အားလုံးနှစ်ချိုက်ခံစားနိုင်နိုင်မယ်လို့မျှော်လင့်ပါတယ်ရှင်နားဆင်ကြည့်ပါဦးနော်
လူချင်းနာတွေကုန်းတန်းနေอยู่ตัวบาငါตัวตะคูတော့สู่จองไปแค่ไลฟ์บา
Now tan daya ma acha cha ma ti de lu ba Awe chwe shi ka mya chi ba Ta khu ta A te te cha cha ti chi zwa che ta da mya Now cho ba me to de ta se po lai ta Na chi ma si ta mu ma shi de ti ta ko Ne pian le ga no lo yu ba She the man, go for a car. She the man, go so that you are poor. Need I, so good, is it bad? About it, about what you need it, or lay.
We love this so tired, and he's on Yandu so that the Shimuna sing is Ayaraba. You want to hear it? I get a guy, yet our people are a view in your mind, Dora, Sinia, Weavens, and Bizarre. Jim Puizari, eh? Did the chin down Warigo? The name in Yavine, the name in a fine cinema. Yamabiga, Biz, I'm asking him, and he told me, he said, Binibari. Will you honey pay you nothing, I need you? You in your mind, Facebook, Sandina Gani Purely, Diet Nasin or Yavari? Then who bigger be that season ago, Diet Namatown Layao, Matishu Layao, you know, viewing internet Sandina Mapiambio Nasin, Tishu Namarishi. Tomorrow, your website is about Burmese.viewingnews.com, Sibari. You will let Saye Jalano. There are some other things.
Mana net they cut the air.
မအီးတနာကျော်စီစဉ်တင်ဆက်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုတနင်္လာနေ့မနေ့ခင်းမှာလဲနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်အခုမတ်အလိမ္မာနဲ့ကိုငင်းချန်တို့စီစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုလဲနားဆင်ကြရအောင်ပါရှင်
ရှာနေငံကပင်စင်စားအမျိုးသမီးကြီးတအူးဟာစံပြထားတဲ့ပလတ်စတစ်ဘူးအခုံးလေးတွေကိုသုံးပြီးပကြီးကားတွေဖန်တီးထားပါတယ်။ 2023年6月30日，杜月妮英国阿米亚比杜继续奶奶，阿努比亚比亚干的股票阿顿涨开了吧？莫斯科纽约市北基罗米达西亚阿塞阿瓜，马卡里追亚里马内坦杜皮皮，布拉斯特阿蓬邦特汤焦古阿东皮皮，杜月妮英呢，把文件给我妈，把基本礼率判低差了吧？阿萨白马罗，白色礼率东皮。 พันธุ์ที่เก็บไว้เมื่อเลยนับไปมาแล้วพบว่ามีเนื้อเลือดกุ้งยาชีในเนื้อพลาสติกอพงเลือดกุ้งต้องเข้ารับลูกคริสเนซีน่ากับเบลไปซึ่งส่วนบางปีบงต้องจะเล่าพันธุ์ที่ทาราพิบีรัสเซียอยู่อย่างปมยืนในโซเวียตกันเอาเงินการ์ดในกุ้งอดีตกับปมพอทาราบะอพงเลือดกุ้งแต่ในยาบีเอเนียมาปมพอยาราพิเตอร์ตัวแต่ทุกปมในส่วนยังต้องเล่าจัดต่อไปเอ็นยี่จุดหนึ่งเนี่ยอันนี้น่ามาชีเด
အမိုက်ပုံကနေပလတ်စတစ်အဖုံးလေးတွေကိုရရှိတာဖြစ်ပါရဲ့ရှင်။ဒေါ်ကိုရီးယားနိုင်ငံမှာဗာချွယ်ရီယယ်လီတီဒီအာပုံရိပ်တူနည်းပညာကိုသုံးပြီးဒေသတဲ့သမီးငယ်ဖြစ်သူနဲ့အမေဖြစ်သူကိုပြန်လည်ဆုံသီးစေခဲ့ပါတယ်။ဂျန်ဂျီဆောင်းရဲ့သမီးဖြစ်သူနာယောင်ဟာအသက်9နှစ်အရွယ်မှာသွေးနဲ့သက်ဆိုင်တဲ့ယောဂါတစ်ခုနဲ့
လုံခဲ့တဲ့၃နှစ်လောက်ကွယ်လွန်သွားခဲ့တာပါအမေနဲ့တမီးဖြစ်သူနီးပညာကိုတုံပြီးပြန်တွေ့ဆုံရတဲ့အဖြစ်အပျက်ကိုတောင်ကိုရီးယားရုပ်တံထုတ်လွှင့်တဲ့ NBC ကုမ္ပဏီကမှတ်တမ်းရုပ်တံအနေနဲ့ထုတ်လွှင့်ပေးခဲ့ပြီးဒီဟာပုံရိပ်တူနီးပညာဟာဂိမ်းဆော့ဖို့တခုတည်းအတွက်သာမဟုတ်ဘူးဆိုတာကိုပြသခဲ့တာပါအခုလိုတွေ့ဆုံတဲ့မှတ်တမ်းရုပ်တံကိုမီတင်းယူလို့နာမည်ပေးထားပြီးသမီးကလေးနာယောင်းရဲ့ဓာတ်ပုံတွေကလေးတယောက်ဆောင်တယောက်ရဲ့တယောက်ဆောင်မှုတွေနဲ့
သူအမေကပြန်ပြောပြတဲ့အမှတ်တရတွေကိုအသုံးပြုပြီးVVစတူဒီယိုကဒီပုံရိပ်သူကိုဖန်တီးပေးခဲ့တာပါဒီဗီဒီယိုပုံရိပ်မှာအစ်စ်တွေကိုဖန်တီးမဲ့အစားသမီးဖြစ်သူရဲ့အမှတ်တရတွေကိုအမှတ်ရစေဖို့သာရည်ရွယ်တယ်လို့ထုတ်လုပ်သူကပြောပါတယ်ခင်ဗျာအင်ဂျယ်နိုင်ငံကအမျိုးသားတယောက်ဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်ပုံသူကိုရုပ်ထုထုလုပ်ပြီးနတ်ဖျားတစ်ပါးလို့ကိုယ်ဝယ်နေပါတယ် ဘူဇာခရစ်နာဟာလွန်ခဲ့တဲ့လနှစ်ကတည်းကအမေရိကန်သမ္မတကိုအိမ်မက်အရာစတင်ကိုယ်ဝယ်ခဲ့တာပါခရစ်နာဟာလည်းသမ္မတထရမ့်လိုပဲအင်ဂျယ်မြေလုပ်ငန်းလုပ်ကင်သူပွဲစားတယောက်ဖြစ်ပြီးတော့အလုပ်ကင်ကောင်းလာတဲ့အတွက်သူ့နေအိမ်ကိုထရမ့်ကိုကိုယ်ဝယ်တဲ့နေရာအဖြစ်ပြောင်းလဲတည်ဆောက်ခဲ့ပါတယ်တချိန်တည်းမှာပဲသမ္မတထရမ့်ဟာအိန္ဒိယနိုင်ငံကိုဖေဗရူလာ24ရက်နေ့မှာချစ်တီ Vanderbilt မြို့မှာပဲ Trump လာရောက်မဲ့အတွက်လေစိတ်ဝဲရလက်တလျှောက်ကစည်ရဲသားရက်ွက်တွေကိုမမြင်စေဖို့အမြင့်ခုနှစ်ပေရှိပြီးပေထောင်ထရာကျော်ရှိတဲ့တိုင်းတစ်ခုကိုလည်းတိဆောက်နေပါတယ်။အဲ့ဒီအတွက်မိသားစု45စုလောက်ဖယ်ရှားပေးဖို့ရှိပြီးဒေသခံတွေကတော့ဒီတိုင်းကိုဆန္ဒပြကန့်ကွက်နေကြပါတယ်ရှင
်။မန္တလေးမှာလည်းကိုချင်းချန်တို့စီစဉ်တင်ဆက်ပေးနေတဲ့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုအခုလိုတနင်္ဂနွေနေ့ညတိုင်းမှာနားဆင်နိုင်ကြပါလိမ့်ရှင်။ VOA ကနေအခုအသံလွှင့်ပေးနေတဲ့တနင်္ဂနွေစာအစီအစဉ်အစဆုံးကိုအစီအစဉ် PP ချင်းမြန်မာစံတော်ချိန်ည10:00နာရီကနေ 17:00 နာရီအထိလိုင်းဒိုမီတာ 25kHz 11883ညလိုင်းဒိုမီတာ 32kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ 190kHz 1505တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်။ VOA ရဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါလိမ့်ရှင်။အခုတနင်္ဂနွေနေ့ညပဲထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးပါဦးမယ်ရှင်
။တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုကူးစက်မှုတွေပိုဆိုးလာနေတာကြောင့်တောင်ကိုရီးယားကယောဂသတိပေးချက်ကိုအမြဲဆုံးအဆင့်အထိကိုတွန်းမြင့်ပြီးတော့သတ်မှတ်လိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်နိုင်ဖို့အတွက်ကာကွယ်မှုတွေကိုမကြုံမှုလောက်အောင်ကြီးကြီးမားမားလှုပ်ဆောင်ကြဖို့ကိုလည်းတောင်ကိုရီးယားသမ္မတမွန်ဂျေအင်းကတာဝန်ရှိသူတွေကိုတိုက်တွန်းလိုက်ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းကလာမယ့်ရက်ပိုင်းတွေဟာအလွန်ကိုအရေးကြီးတယ်ဆိုပြီးတော့ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်တဲ့ဒီတောင်ကိုရီးယားဆိုရရဲ့အစည်းအဝေးပြီးမှပြောကြားခဲ့ပါတယ်။ဒီနေ့မှာပဲတရုတ်နိုင်ငံမှာဒီနေ့နောက်ထပ်ယောဂကူးစက်ခံရသူ648ယောက်ရှိတဲ့အတွက်အခုဆိုရင်ယောဂကူးစက်ခံရသူစုပေါင်း96,000ကျော်သွားပြီဖြစ်ပါတယ်နောက်ထပ်96ယောက်ဒီဆုံးသွားတာကြောင့်ဒီဆုံးသူအရေအတွက်ကတော့2442ယောက်ရှိသွားပြီဖြစ်တယ်လို့တရုတ်နိုင်ငံကပြောပါတယ်ယူရိုနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ပိုကူးစက်ခံရတာကြောင့်နောက်ထပ်လူ2ဦးသေဆုံးပြီးတော့အခုဆိုရင်စုစုပေါင်း10ဦးထိရှိသွားပြီဖြစ်တယ်လို့အီရန်နာဘိုင်းကပြောပါတယ်ဒါကြောင့်တရုတ်နိုင်ငံပြမမှာတော့အီရန်နိုင်ငံဟာကိုရိုနာဗိုင်းရပ်စ်ကြောင့်ဒီဆုံးသူအများဆုံးရှိတဲ့နိုင်ငံဖြစ်ပါတယ်ဒါပြင်နောက်ထပ်ယောဂကူးစက်ခံရသူ15ဦးရှိပြီးတော့ယောဂကူးစက်ခံရသူစုစုပေါင်း43ဦးထိရှိပါတယ်အီရန်နဲ့ထိစပ်နေတဲ့အာဖဂန်နိုင်ငံရဲ့နောက်ပိုင်းကပြည်နယ်တွေမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတယ်လို့သံသယရှိသူ3ဦးရှိတယ်ဆိုပြီးတော့အာဖဂန်ကျန်းမာရေးအာဏာပိုင်တွေကပြောကြားလိုက်ပါတယ်။အင်္ဂလန်မှာဒီကနေ့ကစားနေတဲ့အင်္ဂလန်ပရီးမီယာလိဘောလုံးပွဲမှာတော့မန်ချက်စတာယူနိုက်တက်နဲ့ဝတ်ဖို့တို့ကစားနေကြပြီးတော့အခုဆိုရင်မိနစ်69မိနစ်ထိရောက်ရှိလာခဲ့ပြီးတော့မန်ချက်စတာယူနိုက်တက်တင်ကငိုကိုမရှိနဲ့ဦးဆောင်နေပါတယ်။မန်ယူကဂိုးတွေကိုတော့ဖနန်နက်စ်ကတဂိုးနဲ့မာဆီယောကတဂိုးသင်ပေးထားဖြစ်ပါတယ်ခင်ဗျာ။
တနင်္ဂနွေနေ့ညပဲထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်ပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လွှင့်ရမှုကမတ်မြသစင်အောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့မီခဲတူဗင်စကီဖြစ်ပါတယ်။မနက်ဖြန်တနင်္လာနေ့မနက်ဖြန် VOE အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ8:00အထိလိုင်းဒိုမီတာ32/40/48တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။ VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington. Welcome.